Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2024ခုနှစ်နိုဝင်ဘာလ4ရက်တနင်္လာနေ့ညချမ်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်တင်ဆက်နေပါပြီရှင်။ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုလိုင်းတိုမီတာ2532တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ကျမတို့ရဲ့အစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိဓာတ်ရိုက်တင်ဆက်သွားမှာပါရှင
်မင်္ဂလာညချမ်းပါသောတာရှင်များရှင်ကျမခင်လေးပါဒီညတဲ့ထိတ်တန့်ရောက်သတင်းတွေကိုမတ်အင်ဂျင်နိုင်နဲ့တူတင်ဆက်ပေးသွားဖို့ရှိပါတယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်တမရလောင်ရွေးကောက်ပွဲမတိုင်ခင်အပိသက်မဲဆွေပွဲတွေလုပ်နေကြပါတယ်စစ်ကောင်စီအကြီးကဲတရုတ်နိုင်ငံကိုဒီသတင်းပတ်တွေတွားရောက်ဖို့ရှိနေပါတယ်မြန်မာနိုင်ငံဘက်ကမြေရှားတပ်ထုတူဖော်ခွင်နဲ့ကန့်သက်ချက်ကြောင့်လုပ်ငန်းရှင်တွေအခက်တွေ့နေရပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးပါမယ်ရှင
်စစ်ကောင်စီအကြီးကဲဗိုလ်ချုပ်မှူးကြီးမေးအောင်လှိုင်ဟာမကြခင်ကျင်းပတော့မဲ့ဒီမဲခေါင်မြေဝမ်းညီလာခံတက်ရောက်ဖို့တရုတ်နိုင်ငံကုမေးမျိုးကိုမကြခင်တွားရောက်တော့မှာဖြစ်ပါတယ်
ပမာပြည်အတွက်စီးပွားရေးလေးပါလေတစုံတရာ6အောင်ပေါ့ဗျာနော်ဥမာအဖြစ်ဟိုသူ့ရှိရကိုတော်တွေကိုပေးရင်မှိုင်းပါရတို့ဘာတို့ကစိတ်ယုံဒီပါလေပို့ပြီးတော့အလုတ်ကလေးကင်လေးတွေပါလေပို့တွက်လာတာတွေပါလေတော့
ခီးစင်နဲ့ပတ်သက်လို့အကဲခက်တချို့ရဲ့အမြင်တွေကိုစူးစီးတင်ပြတဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါရခိုင်နဲ့ဒီကီနီဒီရှမ်းပြည်တောင်ပိုင်းနယ်စပ်မှာဖြစ်နေတဲ့တိုက်ပွဲအခြေအနေနောက်ဆုံးအခြေအနေတွေကိုလည်းတင်ပြဖို့ရှိပါတယ်နောက်ပိုင်းမှာတော့ဆက်သွယ်မေးမြန်းခန်းစီးပွားရေးကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါရှင်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်လေးနဲ့အတူပြောပြမှာပါ
အမေရိကန်မှာရွေးကောက်ပွဲကျင်းပဖို့တရက်သာလိုတော့တဲ့အချိန်နောက်ဆုံးနေ့မှာအကြိမ်နဲ့ရှင်ပြန်ရမယ့်ပြည်နယ်တွေမှာတမရလောင်းတွေအပြိုင်အဆိုင်မဲဆွေကြမှာဖြစ်ပါတယ်Democratic Party ကဒူတမရကမလာဟဲရစ်ကတော့ရွေးကောက်ပွဲရလဒ်ကိုအဆုံးဖြတ်ပေးရမှာအရေးကြီးလိမ့်မယ်လို့ခန့်မှန်းထားတဲ့ Pennsylvania ပြည်နယ်မှာဒီကနေ့စီယုံရေးဆင်မှာပါ။ပြိုင်ဘက် Republican Party ကတမရဟောင်း Donald Trump ကတော့မြောက် Carolina, Pennsylvania နဲ့ Michigan ပြည်နယ်၃နေရာကနေရာ၄နေရာကိုစီယုံရေးထွက်မှာဖြစ်ပါတယ်။ Democratic တမရလောင်းနဲ့ဒူတမရလောင်းတို့ရဲ့ Pennsylvania ပြည်နယ်စီယုံရေးခီးစဉ်မှာတော့အလုတ်တမားလူဒန်းစားတွေရှိရာနေရာတွေကိုတွားရောက်မှာဖြစ်ပြီးခီးစဉ်အဆုံးမသက်ခင်ညဘက်ဖီလာဒီးဖီးယားမြို့ကမဲဆွယ်ပွဲမှာတော့နာမည်ကျော်အမေရိကန်နုပညာရှင်တွေဖြစ်တဲ့လေဒီဂါဂါနဲ့အော်ဖရာဝင်းဖရီတို့ကလည်းတက်ရောက်ကြမှာဖြစ်ပါတယ်။တမရာဟောင်းထရမ့်ရဲ့စီယုံရေးခီးစဉ်ကိုတော့မြောက်ကာရိုလိုင်းနာပြည်နယ်ရာလီမြို့မှာစတင်မှာဖြစ်ပြီးတော့ပင်ဆယ်ဗေးနီးယားပြည်နယ်မှာရှိတဲ့ရီဒင်းနဲ့ပစ်ဘတ်ခ်မြို့တွေမှာဝင်ရောက်ရှင်ပြိုင်မှာဖြစ်တယ်လို့ဒုတမရာလောင်းနဲ့အတူမီရှိဂန်ပြည်နယ်ဂရန့်ရက်ပစ်မှာလည်းညဘက်မဲဆွယ်ပွဲတွေကိုအဆုံးသတ်မှာဖြစ်ပါတယ်ရွေးကောက်ပွဲမတိုင်ခင်မှာပဲခန့်မှန်းဂျီအဖြစ်အမေရိကန်မဲဆန္ဒရှင်89တန်းလောက်ကြိုတင်မဲတွေပေးခဲ့ပြီးဖြစ်ပါတယ်ရွေးကောက်ပွဲမှာတမရာဟောင်းထရမ့်အနိုင်ရခဲ့မယ်ဆိုရင်တော့တမရာဟောင်းတယောက်ပထမဆုံးအချိန်ဖြစ်ရွေးကောက်ပွဲပြန်ဝင်နိုင်ပြီးအနိုင်ရသူဖြစ်သမိုင်းဝင်မှာဖြစ်တယ်လို့ဒုတမရာဟဲရစ်အနိုင်ရမယ်ဆိုရင်တော့လူမဲနဲ့တောင်အာရှသွေးပါသူအမျိုးသမီးတယောက်ကပထမဆုံးအချိန်ဖြစ်အမေရိကန်တမရာဖြစ်သမိုင်းဝင်မှာဖြစ်ပါတယ်ရှင
်အစ္စရေးနိုင်ငံမှာရှစ်နှစ်ဆန်းဥပဒေသစ်စတင်ကျင့်သုံးတဲ့အခါပါလက်စတိုင်းဒုက္ခသည်ရေးရာကုလသမဂ္ဂအေဂျင်စီ UNRWA နဲ့ပူးပေါင်းဆောင်ရွက်မှုတွေကိုရပ်ဆိုင်းသွားမှာဖြစ်ကြောင်းအစ္စရေးနိုင်ငံသားရေးဝန်ကြီးဌာနကကုလသမဂ္ဂကိုဒီကနေ့ပဲတရားဝင်အကြောင်းကြားလိုက်ပါတယ်။ကုလသမဂ္ဂအေဂျင်စီနဲ့အဆက်ဖြတ်ပြီးတော့နိုင်ငံတွင်းမှာလုပ်ငန်းလုပ်ကိုင်ခွင့်တားမြစ်လိုက်တဲ့ဥပဒေကိုအစ္စရေးလွှတ်တော်ကအတည်ပြုခဲ့ပြီးတဲ့နောက်အခုနောက်ဆုံးတရားဝင်အကြောင်းကြားလိုက်တာပါ။ UNRWA လုပ်ငန်းတွေမှာ Hamas တွေထိုးဖောက်ဝင်ရောက်နေကြောင်းခိုင်မာတဲ့အထောက်အထားတွေနဲ့တင်ပြခဲ့ပေမဲ့ကုလသမဂ္ဂကပြုပြင်တာမရှိဘူးလို့ကုလသမဂ္ဂဆိုင်ရာအစ္စရေးသံမတ်ကြီးဒန်နီဒနွန်းကကြေညာချက်မှာပြောထားပါတယ်ပြီးခဲ့တဲ့နှစ်အောက်တိုဘာလ9ရက်နေ့အစ္စရေးကိုဟာမတ်တွေကျူးကျော်တိုက်ခိုက်ချိန်မှာ UNRWA ဝန်ထမ်းတွေပါဝင်ကြောင်းအစ္စရေးကအချိန်အတော်ကြာကလေးကဆွဆွဲထားပါတယ်ဆွဆွဲချက်နဲ့ပတ်သက်လို့အစ္စရေးကအထောက်အထားအ ਨੇ ကျင်းတာပြသနိုင်ခဲ့ပြီးအထောက်အထားအခိုင်အမာပြသဖို့တောင်းဆိုထားတာကိုအစ္စရေးကတုံ့ပြန်တာမရှိဘူးလို့လည်း UNRWA အကြီးအကဲကပြီးခဲ့တဲ့သတင်းပတ်ထဲမှာပြောဆိုထားပါတယ်ရှင်
ယူကရိန်းနဲ့ဆစ်ဖြစ်နေတဲ့ရုရှားကိုမြောက်ကိုရီးယားကတပ်ဖွဲ့တွေဆေးလွတ်ထားတဲ့ပေါ်စိုးရိမ်မှုတွေတိုးလာနေချိန်မှာပဲဥရောပသမဂ္ဂ EU ရဲ့နိုင်ငံခြားရေးမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘော်ရဲဟာ တောင်ကိုရီးယားနိုင်ငံသား၏ဝင်ကြီးနှင့်ဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဂျပန်နိုင်ငံခီးစဉ်အပြီးတောင်မြောက်ကိုရီးယားနှစ်နိုင်ငံကြားလုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့စစ်မဲ့ဇုံကိုတွားရောက်ခဲ့ကြောင်းလည်း EU ထိပ်တန်းတန်တမန်က X လူမှုကွန်ရက်မှာဖော်ပြခဲ့တာပါ။နှစ်နိုင်ငံကြားစစ်မဲ့ဇုံကိုတွားရောက်တာဟာငြင်းချမ်းရေးအတွက်ပိုမိုအလေးထားကြိုးပမ်းဖို့လိုတဲ့ဆိုတာကိုထက်မှန်သတိပေးတဲ့သဘောဖြစ်တယ်လို့လည်းပြောပါရတယ်။တောင်ကိုရီးယားခီးစဉ်ဟာဥရောပသမဂ္ဂနဲ့ဆိုလ်ဂျာလုံခြုံရေးနဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုကိုနောက်တဆင့်တက်ဖို့ဖြစ်ကြောင်းပြောဆိုခဲ့ပေမယ့်အသေးစိတ်ကိုတော့မပြောထားပါဘူး။ရုရှားနိုင်ငံကမြောက်ကိုရီးယားစစ်သားတွေစေလွတ်မှုနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကသတိပေးခဲ့ပြီးနောက်ပိုင်းမှာ EU တန်တမန်ရဲ့ဒီခီးစဉ်ထွက်ပေါ်လာတာလည်းဖြစ်ပါရတယ်။ဥရောပသမဂ္ဂရဲ့နိုင်ငံဆိုင်မူဝါဒရေးရာကြီးကဲဟာမြောက်ကိုရီးယားရဲ့တက်တွေစေလွတ်မှုအပေါ်စိုးရိမ်ကြောင်းကိုတောင်ကိုရီးယားနိုင်ငံသားရဲ့ဝင်ကြီးနဲ့တွေ့ဆုံအပြီးမှာတောင်ကိုရီးယားသတင်းဌာနတခုမှပြောခဲ့ပါတယ်မြောက်ကိုရီးယားကိုရုရှားကတုံ့ပြန်တဲ့အနေနဲ့တောင်ကိုရီးယားဘက်ကလက်နက်တွေကိုယူကရိန်းကိုပေးပို့နိုင်မလားဆိုတဲ့မေးခွန်းကိုတော့ဖြစ်နိုင်ခြေရှိတဲ့အခြေအနေအလုံးကိုထည့်သွင်းစဉ်းစားနေကြောင်းနဲ့ပြီးခဲ့တဲ့သတင်းပတ်ကပဲတောင်ကိုရီးယားနိုင်ငံသားရဲ့ဝင်ကြီးကပြောထားပါတယ်ရှင
်စပိန်နိုင်ငံမှာရေဘေးကြုံကဲဒီစပိန်နိုင်ငံမှာရေဘေးဒုက္ခကြုံနေရတဲ့လူမှုအတိုင်းအဝန်းကိုပြန်ပြီးတော့ထူထောင်ရေးမျှော်လင့်ချက်ထားကြဖို့စပိန်ဘီရင်ဖိလစ်ပီ6ကကတိပေးပြောဆိုပါရယ်စပိန်မှာမကြုံစဖူးရေလွှဲမှုမှုတွေကြောင့်လူ100ကျော်သေဆုံးခဲ့ပြီးထောင်ထဲချီအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတာပါရေဘေးဒဏ်အဆိုးဝါးဆုံးခံရတဲ့ပိုက်ပိုတာမြို့ကိုစပိန်ဘီရင်နဲ့မိဖုရားမနေ့ကရောက်လာတဲ့အချိန်ဒေါသဖြစ်နေတဲ့မြို့ကန်လူအုပ်ကြီးကလမ်းပေါ်မှာကြံခဲ့တဲ့ရွှံပတ်တွေနဲ့ပစ်ပေါက်အော်ဟစ်ဆန္ဒပြခဲ့ကြပါရယ်ပြီးခဲ့တဲ့သတင်းပတ်ကစပိန်နိုင်ငံအရှေ့ပိုင်းဒေသမှာမကြုံစဘူးရုတ်တရက်ရေလွှမ်းမှုခဲ့တဲ့အတွက်မြို့နဲ့ကျေးရွာတော်တော်များများလမ်းပေါ်မှာမော်တော်ကားတွေအပြက်အစီးတွေပုံနေခဲ့ကြပြီးတချို့နေရာတွေမှာလူတွေအိမ်ပြင်ထွက်မရပဲပိတ်မိနေခဲ့ကြပါရဲ့ရှင
် VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.19 kHz 15.53 ညလိုက်တိုမီတာ25 kHz 11.83 ညလိုက်တိုမီတာ32 kHz 9.35တို့ဖြင့်စနေတနင်္ဂနွေမှာလိုက်လံမီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္လာည VO ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်မြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒီသတင်းပတ်ထဲတရုတ်နိုင်ငံကိုတွားရောက်မှာဖြစ်ကြောင်းနှစ်နိုင်ငံတာဝန်ရှိသူတွေကသတင်းထုတ်ပြန်ခဲ့ပါတယ်ရှင်
။大湄公河次区域经济合作第八次领导人会议将于11月6日至7日在云南昆明。
မဲခေါင်မြေဝန်၅နိုင်ငံဖြစ်တဲ့ကမ်ဘောဒီးယား၊လာအိုမြန်မာ၊ထိုင်းနဲ့ဗီယက်နမ်နိုင်ငံကခေါင်းဆောင်တွေနဲ့အတူအာရှဖွံ့ဖြိုးရေးဘဏ် ADB ဥက္ကဋ္ဌတို့နဲ့ထိပ်သီးအစည်းအဝေးတက်ဖို့အတွက်ဖိတ်ကြားထားတာဖြစ်ကြောင်းတရုတ်နိုင်ငံသား၏ဝန်ကြီးဌာနပြောခွင့်ရမောင်နှင်းကဒီကနေ့ပေကျင်းမြို့တော်သတင်းစာရှင်းလင်းပွဲမှာပြောသွားတာပါတရုတ်နိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပမဲ့အထမအကြိမ်ပြောင်းမဟာမဲခေါင်ဒေတာကွဲထိပ်သီးအစည်းအဝေးနဲ့တခြားဒေတာဆိုင်ရာအစည်းအဝေးတွေအတွက်ယူနန်ပြည်နယ်ကုမင်းမြို့ကိုစစ်ကောင်စီအကြီးအကဲတွားရောက်မှာဖြစ်ကြောင်းစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်ခဲ့ပါတယ်မြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းပထမဆုံးအကြိမ်ဖြစ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတရုတ်နိုင်ငံကိုတရားဝင်တွားရောက်တဲ့ခီးစဉ်အတွင်းတရုတ်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးမယ်လို့လည်းစစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြခဲ့တာပါတရုတ်မြန်မာစီရေးတင်မာမှုလက်နက်ကင်ပြည်ပခါတွေအဆုံးသက်ရေးတိုင်းရင်းသားလက်နက်ကင်အဖွဲ့အစည်းတွေပေါ်တရုတ်အစိုးရကဖိအားပေးနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တရုတ်နိုင်ငံကိုတွားရောက်မယ်အစီအစဉ်ထွက်ပေါ်လာတာပါစစ်ကောင်စီစခန်းတချို့နဲ့နေဆက်မြို့တချို့ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတင်ပိုက်နေချိန်မှာပဲတရုတ်မြန်မာနေဆက်ဂိတ်တွေကိုတရုတ်နိုင်ငံဘက်ကပိတ်ပစ်လိုက်ပြီးမြန်မာဘက်ပို့မဲ့တရုတ်ကုန်ပစ္စည်းတွေကိုလည်းကန့်သတ်ထားပါတယ်။လေလာသူတွေကတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဖိတ်ကြားတဲ့ဒီခီးစဉ်ဟာစစ်ကောင်စီအုပ်ချုပ်မှုကိုတရားဝင်ထောက်ခံကြောင်းတရုတ်နိုင်ငံဘက်ကပြသလိုက်တယ်လို့တရုတ်နိုင်ငံရဲ့အခိုင်အမာကြောထောက်နောက်ခံပေးထားမှုကိုနိုင်ငံတကာကပြသတဲ့ခီးစဉ်လို့လည်းယူဆထားကြပါတယ်ရှင်။
မြန်မာနိုင်ငံဘက်ကမြေရှားတပ်ထုဒုဖော်ခွင်းတွေပိတ်ပင်ထားပြီးတော့နောက်ထပ်ကုန်ကျန်းတွေမတင်ပို့နိုင်တဲ့အတွက်ကမ္ဘာမြေရှားတပ်ထုဈေးတက်သွားနိုင်တဲ့အကြောင်းလုပ်ငန်းရှင်တွေခန့်မှန်းထားတာကို Global Times သတင်းစာမှာရေးသားထားပါတယ်။ကမ္ဘာဈေးကွက်ကိုတင်ပို့တဲ့မြေရှားတပ်ထု50ရာခိုင်နှုန်းကျော်ဟာမြန်မာနိုင်ငံကထွက်တာဖြစ်ပြီးစမတ်ဖုန်းတွေကွန်ပျူတာတွေကအစလျှက်စစ်ကားအထိခေတ်သစ်နည်းပညာနဲ့လူသုံးလျက်စစ်ပစ္စည်းတွေနဲ့စစ်လက်နက်ပစ္စည်းတွေမှာအသုံးပြုတဲ့တပ်ထုဓာတ် 18 မျိုးအုပ်စုဝင်ဖြစ်ပါတယ်။မြန်မာနိုင်ငံကထွက်တဲ့မြေရှားတပ်ထုတွေကိုတရုတ်နိုင်ငံကဝယ်ယူပြီးကမ္ဘာဈေးကွက်ကိုတင်ပို့ရောင်းချနေတာဖြစ်ပါတယ်ရှင်။
တောင်တူပင်လေးကတန်တာကြောက်တန်းတွေရှိတဲ့ကျွန်းစုမှာဗီယက်နမ်ကအဆောက်အဦတွေတိုးချဲ့ဆောက်လုပ်နေတဲ့အပေါ်မလေးရှားကသတိပေးစာပေးပို့ခဲ့တဲ့အကြောင်းသက်ဆိုင်ရာအရာရှိတွေကိုကိုးကားပြီးတော့ Reuters သတင်းဌာနကဖော်ပြထားပါတယ်။တောင်တူပင်လေးကနေရာတော်တော်များများကိုတရုတ်ကလည်းသူ့ပိုင်ဖြစ်ကြောင်းပြောဆိုနေသလိုဖိလစ်ပိုင်နဲ့ဗီယက်နမ်ငါးဖမ်းတင်မော့တွေနဲ့မကြာခဏထိတ်တိုက်ရင်ဆိုင်မှုတွေလည်းရှိနေပါတယ်။အထူးသဖြင့် Spratly ကျွန်းစုတဝိုက်နေရာတွေနဲ့ပတ်သက်ပြီးတရုတ်၊ထိုင်ဝမ်၊မလေးရှား၊ဗီယက်နမ်၊ Brunei နဲ့ဖိလစ်ပိုင်တို့ကြားပိုင်ဆိုင်မှုတွေအငင်းပွားနေကြတာလည်းဖြစ်ပါတယ်။အဲ့ဒီတန်တာကြောက်တန်းတွေရှိတဲ့ကျွန်းစုမှာဗီယက်နမ်ကတိုးချဲ့ဆောက်လုပ်နေတာနဲ့ပတ်သက်လို့မလေးရှားရဲ့သတိပေးစာကိုအောက်တိုဘာအစောပိုင်းကပေးပို့ခဲ့တာဖြစ်ပြီးအခုထိတော့အကြောင်းပြန်တာမရှိသေးဘူးလို့လည်းပြောပါတယ်။ဒီကျွန်းစုတွေမှာဗီယက်နမ်ကအခြေခံအဆောက်အုံတွေကိုတိစောက်နေတာကိုဂျူရုဓာတ်ပုံတွေကနေတွေ့ခဲ့တာပါ။မလေးရှားတီးတန့်စီးပွားရေးဇုန်နဲ့ဗီယက်နမ်ငါးဖမ်းသမားတွေမကြာခဏဝင်ရောက်လာတဲ့အတွက်ဖမ်းဆီးမှုတွေရှိနေတဲ့အကြောင်းမလေးရှားကသတင်းထုတ်ပြန်လို့ရှိပါတယ်။ပြီးခဲ့တဲ့အောက်တိုဘာနှောင်းပိုင်းတုန်းကတော့ဗီယက်နမ်ကဒီကျွန်းစုတွေမှာလေရင်ပြင်းလဲတစ်ခုတိစောက်ခဲ့တာကို RFA သတင်းကလည်းဖော်ပြခဲ့ပါသေးတယ်ရှင်
။တနင်္ဂနွေနေ့ညပိုင်းကအင်ဒိုနီးရှားနိုင်ငံအရှေ့ပိုင်း Mount Lewitobi Lucky မီးတောင်ပေါက်ကွဲခဲ့တဲ့အတွက်အနည်းဆုံးလူဆယ်ဦးသေဆုံးခဲ့ပါတယ်။အရှေ့ Noosa Tangara ပြည်နယ်က Flores ဂျွန်ပေါ်မှာရှိတဲ့ဒီမီးတောင်ပေါက်ကွဲပြီးတော့ချော်ရီပူတွေမီးတောင်ပြာတွေနဲ့မီးတောင်ကြောက်တွေလွင့်ဆင်နေတာကိုအင်ဒိုနီးရှားမီးတောင်နဲ့ဘူမိဗေဒဆိုင်ရာ NDA ရော့ပါရေးဗဟိုဌာန PVMBG ကအချက်လက်တွေနဲ့ပုံတွေကိုထုတ်ပြန်တာပါမီးတောင်ပေါက်ကွဲပြီးအဲ့ဒီနေရာတဝိုက်မိုးကြီးနေတယ်လို့လျှက်စစ်မီးပြတ်တောက်နေပြီးတော့ကျေးရွာဒေသခံတွေကိုရဲတပ်ဖွဲ့နဲ့စစ်တပ်ရှာဖွေကယ်ဆယ်ရေးအဖွဲ့တွေကဘေးလွတ်ရာပြောင်းရွှေ့ပေးထားတဲ့အကြောင်းကိုအာနာပိုင်တွေကပြောပါတယ်လက်ရှိမှာမီးတောင်ပေါက်ကွဲမှု NDA တတိပေးချက်ကိုအမြင့်ဆုံးအဆင့်တတိပေးထားပြီးမီးတောင်တဝိုက်၄မိုင်ပတ်လည်မှာလာမယ့်ရက်တွေအတွင်းရုတ်တရက်ရေကြီးနိုင်တဲ့ NDA နဲ့ချော်ရီအေးတွေဆက်ပြီးတော့စီးဆင်းနိုင်တဲ့အကြောင်းလဲသက်ဆိုင်ရာအာနာပိုင်တွေကသတင်းထုတ်ပြန်ထားပါတယ်ရှင်တနင်္လာနေ့ညပိုင်းဒီ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကို Washington DC ကနေဆက်လက်ထုတ်လွှင့်နေပါတယ်။ကျမတို့သတင်းအစီအစဉ်ကိုမက်ခင်လေးနဲ့အတူတင်ဆက်ခဲ့တာပါ။အခုတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တရုတ်ပြည်ဒီကုမင်းကိုသွားမဲ့ခီးစဉ်ပေါ်အကက်ကက်တချို့ရဲ့အမြင်ကိုကြည့်ကြရအောင်ပါ။စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတရုတ်နိုင်ငံကဖိတ်ကြားလို့မဲခေါင်မြေဝမ်းညီလာခံတွေတက်ဖို့တရုတ်နိုင်ငံကုမင်းမြို့ကိုမကြမီရက်ပိုင်းမှာတွားရောက်ဖို့ရှိနေပါတယ်။အာဏာသိမ်းခဲ့တဲ့2022ခုနှစ်နောက်ပိုင်းပထမဆုံးချိန်တွားရောက်မဲ့စစ်အာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တရုတ်ပြည်ခီးစဉ်ကမြန်မာနိုင်ငံရေးပေါ်ဘလို့တက်ရောက်မှုတွေရှိနိုင်ပါသလဲ။အကဲခက်တချို့ရဲ့အမြင်တွေကိုစူးစီးပြီးရန်ကုန်ကပေးပို့ထားတဲ့သတင်းကိုမက်ဆုမွန်ကပြောပြမှာပါရှင်။
တရုတ်မြန်မာနယ်စပ်မှာစစ်ကောင်စီတပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကာကွယ်ရေးပူးပေါင်းတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်လာနေတဲ့အချိန်စစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တရုတ်ခီးစဉ်ပေါ်ပေါက်လာတာဖြစ်ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်သွားမဲ့တရုတ်ပြည်ခီးစဉ်ကတော့တရုတ်နိုင်ငံကနေဖိတ်ကြားလို့ကုမင်းမြို့ကိုသွားရောက်မှာဖြစ်ပြီးတရုတ်အစိုးရတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။အဲ့ဒီခီးစဉ်တွင်မှာတရုတ်မြန်မာနှစ်နိုင်ငံချစ်ကြည်ရေးစီးပွားရေးနဲ့ကနဘောင်းဆောင်ပူပေါင်းဆောင်ရွက်မှုတွေပို့ပြီးတော့မှတိုးတက်ခိုင်မအောင်ဆွေးနွေးဆောင်ရွက်မယ်ဆိုတာကိုစစ်ကောင်စီကဒီကနေ့ထုတ်ပြန်ထားပါတယ်။စစ်ကောင်စီရဲ့တရုတ်နိုင်ငံခီးစဉ်တွင်မှဘလို့ရလက်တွေဖြစ်လာနိုင်ပါသလဲ။နိုင်ငံရေးအကဲခတ်တွေကအမြင်ဘလို့ရှိပါသလဲဆိုတာကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့တရုတ်မြန်မာအရေးလေ့လာသူဒေါက်တာလှကျော်စောကစစ်ကောင်ဆောင်ရဲ့တရုတ်နိုင်ငံခီးစဉ်ကနေဘလို့အကျိုးသက်ရောက်မှုတွေရှိလာနိုင်မလဲဆိုတာနဲ့ပတ်သက်လို့သူ့အမြင် VOA ကိုအခုလိုပြောပြပါတယ်
။တရုတ်ကဒီလိုအဲ့မဲခေါင်မြဝါအဲ့နိုင်ငံ၆နိုင်ငံပါအဲ့၆နိုင်ငံလုံးပါဝင်တဲ့သူကမဲခေါင်မြဝါဖွံ့ဖြိုးတိုးတက်ရေးဆိုတဲ့ဟိုနည်းမျိုးစီမံကိန်းရှိတယ်ဗျအဲ့ဒါကိုဗမာပြည်ကဆွဲထည့်ထားတာပဲလေဗမာပြည်ရဲ့စီးပွားရေးဟိုနည်းပြီးွားအဲ့တော့ဗမာပြည်အတွက်စီးပွားရေးလေးပါလေတစုံတရာခြောက်အောင်ပေါ့ဗျာနော်ဥမာအဖြစ်ဟိုသူ့ရှိရာကိုတရီကိုပေးရင်နိုင်ပါရတော့ဘာလို့ကစိတ်ယုံဒီပါလေပို့ပြီးတော့အလုတ်ကလေးကင်လေးတွေဘာလေးတွေပို့တွက်လာတာတွေဘာတွေတော့ဖြစ်ကောင်းဖြစ်နိုင်တာပေါ့ဗျာဒီလောက်ကလေးတွေတော့ရှိနိုင်တာပေါ့အဲနောက်တစ်ခုကလည်းဟိုမင်းအောင်လှိုင်အတွက်ကတော့ဝါရဖြန့်ချီလေးအတွက်ဓာတ်ပုံနော်ဖိုတိုအော့ပလေးရလာတာပေါ့ဗျာဒီလောက်ပါပဲ
တရုတ်မြန်မာနယ်စပ်မှာစစ်ကောင်စီတပ်နဲ့တိုင်းရင်းသားလက်နက်ကိုင်တို့ကြားမှာစီးရဲတွေတင်းမာလာနေတဲ့အချိန်အခုလိုမျိုးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တရုတ်အစိုးရတာဝန်ရှိတဲ့သူတွေရဲ့တွေ့ဆုံမှုကတော့စီးရဲပေါ်မှာဘလောက်ထိတက်ရောက်နိုင်မှာမလဲဆိုတာနဲ့ပတ်သက်လို့ မြန်မာနိုင်ငံရေးလေလာသုံးသပ်သူတဦးရဲ့အမြင်ကတော့စစ်ကောင်စီကိုတရုတ်ကနေနေရာပေးဖိတ်ကြားတာမျိုးတရားဝင်ခွင့်ပေးပြီးတော့ဖိတ်တာမျိုးထက်မဲခေါင်မြေဝန်တခြားနိုင်ငံချင်းတွေ့ဆုံရမယ့်ပွဲတစ်ခုကိုဖိတ်ချင်းတသက်သာဖြစ်နိုင်တယ်ဆိုပြီးတော့ရှုမြင်ပါတယ်။ဒါကြောင့်လက်ရှိမြောက်ပိုင်းအဖွဲ့တွေနဲ့စစ်ပွဲပေါ်မှာတက်ရောက်မှုရှိနိုင်မှာမဟုတ်ဘူးလို့လည်းရှုမြင်ပါတယ်။ဒါပေမဲ့တရုတ်ဘက်ကစစ်ကောင်းဆောင်နဲ့မြောက်ပိုင်းအဖွဲ့တွေကိုတွေ့ဆုံခွင့်ပေးနိုင်တယ်လို့လည်းမြန်မာနိုင်ငံရေးလေလာသုံးသပ်သူကသုံးသပ်ပါတယ်
။ PDC ဝေးဆိုတာဖိတူလာခွင့်ပေးရမယ့်ကိစ္စဖြစ်နေတယ်။ဒါမျိုးသူတို့တောင်းဝန်ပေးတယ်လို့မထင်ဘူး။ဒါပေမဲ့အဲ့လိုရောက်တဲ့အချိန်တော့ပြီးပြီးပန်းနေနေလာမြောက်ပိုင်းအဖွဲ့တွေနဲ့နော်အဲတရုတ်ကစီမံနိုင်တာပေါ့နော်သူတို့ဒီကြားတာဟုတ်တော့ကတော့ဖြစ်နိုင်မှာလေလား။နောက်ချက်ကမော်ဒီစီနေငိမ်းမှာပြောက်ကပြေဝါထောက်ခံနေတယ်လို့ဟိုကောက်ချစ်ချလို့မရဘူးဘဟုတ်ပဲဒီပဲချင်းတို့သာဆုတာချင်းတို့ပဲဒီကနေနေပို့ရပါတယ
်စစ်ကောင်းဆောင်ဗိုလ်ချုပ်ကြီးမင်းအောင်လိုင်းတရုတ်ကိုတွားရောက်မဲ့အချိန်ကတော့နိုမာလ6ရက်နေ့ကနေနိုဝင်ဘာလ9ရက်နေ့အထိတရုတ်နိုင်ငံကူမင်းမြို့မှာကျင်းပမဲ့အထမအကြိမ်မြောက်မဟာမဲခေါင်ဒေသခွဲထိပ်သည့်အစည်းအဝေးနောက်ပြီးတော့ဆယ်ကြိမ်မြောက်အေယာဝတီကြောက်ဖျားမဲခေါင်စီးပွားရေးပူပေါင်းဆောင်ရွက်မှုမဟာဗျူဟာထိပ်သည့်အစည်းအဝေး17ကြိမ်မြောက်ကမ်ဘောဒီးယားလာအိုမြန်မာဘီယက်နမ်ပူပေါင်းဆောင်ရွက်မှုထိပ်သည့်အစည်းအဝေးတွေမှာပါဝင်တက်ရောက်မယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တရုတ်ခီးစဉ်ကဘလောက်ထိကြာမြင့်မယ်ဆိုတာကိုတော့အတိအကျဖော်ပြမထားပါဘူး။လက်ရှိမှာတော့တရုတ်မြန်မာနယ်စပ်မှာစစ်ကောင်စီတပ်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တို့ကြားမှာတိုက်ပွဲတွေပြင်းထန်လာနေတဲ့အချိန်မှာပဲစစ်ကောင်စီစခန်းတချို့နဲ့နယ်စပ်မြို့တချို့ကိုတောင်လိုင်းရေးတပ်တွေဘက်ကသိမ်းပိုက်နေခြင်းဖြစ်ပါတယ်။အဲ့ဒီအချိန်မှာတော့တရုတ်မြန်မာနယ်စပ်ဂိတ်တွေကိုတရုတ်ဘက်ကပိတ်ပစ်လိုက်ပြီးတော့မြန်မာဘက်ကိုတင်ပို့မဲ့တရုတ်ကုန်ပစ္စည်းတွေကိုလည်းကန့်သတ်ထားပါတယ်။တချိန်တည်းမှာပဲစစ်ကောင်စီနဲ့တိုက်ပွဲတွေပြင်းထန်ဖြစ်နေတဲ့ကချင်ပါဝင်ထိပ်ပိုင်းတိုင်းရင်းသားခေါင်းဆောင်တချို့ကိုတရုတ်အာဏာပိုင်တွေဘက်ကခေါ်ယူတွေ့ဆုံဆွေးနွေးပြီးတော့တရုတ်မြန်မာနယ်စပ်လုံခြုံရေးစီးပွားရေးကိစ္စတွေမထိခိုက်အောင်လို့ထိနေသိနေဆောင်ရွက်ကြပါလို့သတိပေးပြောကြားခဲ့တာတွေလုပ်ခဲ့ပါတယ်ဒီတစ်ခေါက်ခီးစဉ်ကတော့အာနာသိမ့်ပြီးနောက်ပိုင်းစစ်ကောင်စီရဲ့တတိယမြောက်ပြည်ပခီးစဉ်ဖြစ်ပါတယ်အာနာသိမ့်မှုအစောပိုင်းကာလတွေမှာတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာရုရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုတွားရောက်ခဲ့ပါသေးတယ်ရှင
်မဆုမွန်ပြောပြသွားတာပါဆက်လက်ပြီးတော့ရခိုင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်စစ်ကောင်စီနဲ့အရခတ်တော်အေအေဂျာဒီအမ်မောင်းတော့နဲ့တောင်ကုန်းမြို့နယ်တွေမှာတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပါတယ်။ရခိုင်ပြည်နယ်တောင်ပိုင်းကတောင်ကုန်းမြို့နယ်ကိုတော့ဒီလဇန်ပိုင်းမှာအေအေဘက်ကစစ်မျက်နှာထပ်ဖွင့်ပြီးတော့ထိုးစစ်ဆင်တိုက်ခိုက်နေတာပါ။စစ်ကောင်စီဘက်ကခုခံစစ်အဖြစ်ရခိုင်ပြည်နယ်တိုက်ပွဲတွေမှာလေကြောင်းကိုအဓိကအသုံးပြုပြီးတော့တိုက်ခိုက်နေတာဖြစ်ပါတယ်လို့ဆိုပြီးတော့လေဒီစစ်ရေးစောင့်ကြည့်သူတွေကပြောပါတယ်ရခိုင်ပြည်နယ်တိုက်ပွဲအခြေအနေရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုစံကျော်ကပြောပြမှာပ
ါရခိုင်ပြည်နယ်တောင်ပိုင်းတောင်ကုန်းမြို့နယ်တွေကိုအရခတ်တက်တော် AA ဘက်ကပြီးခဲ့တဲ့အောက်တိုဘာလကုန်ပိုင်းလောက်ကစပြီးတော့စစ်မျက်နှာဖွင့်ထိုးစစ်ဆင်တိုက်ခိုက်နေတာလည်းဖြစ်ပါတယ်လက်ရှိမှာတော့တောင်ကုန်းမြို့နယ်ကနေရာ3ခုလောက်ကို AA ဘက်ကဒီလနိုဝင်ဘာလဇန်ပိုင်းလောက်မှာစစ်မျက်နှာထပ်ဖွင့်ပြီးထိုးစစ်ဆင်တိုက်ခိုက်နေတယ်လို့ရခိုင်စစ်ရေးစောင့်ကြည့်နေသူတူက VOA ကိုပြောပါတယ်
အဝတောင်ကုန်းမှာအဓိပတိစစ်မျက်နှာဖွန်းတို့တိုက်နေတာကတော့တောင်ကုန်းမှာ၃မျက်နှာရှိတယ်အခုကတော့ဒီဇီကိုင်းမှာတော့မင်းညာညင်းကလေးကဘန်အဲ့မှာတက်ခွေဖြစ်နေတာအခုရှင်တီဖြစ်တုံးပဲအဲ့ဒါကိုစက်ကွန်စီကနေပြန်ဒီလေကြောင်းနဲ့ပေါ့နော်ဂျက်ဖိုက်တာနဲ့နေပြန်နှစ်စီးတောင်မှာပြစ်ခတ်တာတွေရှိတယ်အဲ့ပန်ဝန်ကျန်နဲ့နောက်တစ်ခုကဒီပန်မြောက်တောင်ပေါ့နော်ပန်မြောက်တောင်ပန်ဝန်ကျန်တွေကိုအဲ့မှာနေပြန်အကောင်လုံးကိုအဲ့ဂျက်ဖိုက်တာနဲ့ပြစ်လာတယ်ပြီးရင်ဒီတက်ကတော်ကြောင်းဝန်းချင်းအဲ့မှာပန်းမြောက်တောင်မှာတော့နှစ်ဖက်တိုက်ပွဲဖြစ်တာတော့မရှိတော့ဘူးအဲ့ဒေတာခံတွေကတော့အဲ့တင်ထားတဲ့ဆိုတဲ့စကားကတော့ပိုထွက်နေပြီအမှန်တကယ်ကတော့လည်းနဲ့ပက်ခတ်တယ်မရှိတော့ဘူ
းအခုလိုတိုက်ပွဲပြင်းထန်နေတဲ့တောင်ကုန်းမြို့နယ်ကတိုက်ပွဲဧရိယာတွေနဲ့ကြေးရွာတော်တော်များများကိုစစ်ကောင်စီလေကြောင်းကနေဇက်တိုက်ဆူတို့လိုဘုံကျဲနေတာကြောင့်အရက်သားထိခိုက်ဒဏ်ရာရတာတွေလည်းရှိနေတယ်လို့နေရင်အဆောက်အဦးတော်တော်များများပျက်စီးဆုံးရှုံးမှုတွေရှိနေတယ်လို့လည်းဒေသခံတွေကပြောဆိုကြပါတယ်ဒါအပြင်အာရခတ်တက်တော် AA အနေနဲ့စစ်ကောင်စီရဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့အမ်းမြို့ကိုလည်းဆက်ပြီးတော့ထိုးစစ်ဆင်တိုက်ခိုက်နေတယ်လို့စစ်ကောင်စီတပ်စခန်းချုပ်ကလည်းသိမ့်ပိုက်ထားတယ်လို့ရခိုင်စီစောင့်ကြည့်နေသူကပြောပါတယ်
ကမိုင်ကုန်းရဲ့ defense ဆိုတော့ဂျန်တောင်ထိုက်ရဲ့ဟိုဘက်မှာဆိုတော့ပေးပတုံအဲ့ပေးပတုံဖက်မှာလေတော့ဒီဘက်ကဒီတရက်ပန်စခန်းကထွက်ပြလာတဲ့စစ်ကောင်စီတွေနဲ့ဒီဘက်ကဒီမျိုးထဲကသုံးခွန်တက်ဖက်ကစစ်ကူလိုက်သွားတဲ့စစ်ကူတွေနဲ့နေပြန်စုပေါင်းပြန်အဲ့ အာအေရထိုးစိတ်ကိုသူတို့ပြန်ပြီးခုခံနေလို့ပြန်ပြန်ထင်မှန်ဖြစ်နေတာရှိတယ်အဲ့ဘေးတက်ကတော့ကြာဆန်းသွားပြီလို့တော့ဒီရတယ်နောက်တစ်ခုကဒီဂျန်တောင်ဂျန်တောင်ကိုမှာအဲ့မှာကဒီတိုင်ကြီးရွာရှိတာပေါ့နော်အဲ့အောက်မှာတိုင်ကြီးရွာကနေပြီးစစ်ကောင်စီကနေပြီးအကုန်လုံးရွာထဲမှာနေရပြီးဟောတာအဲ့ကနေပြီးရင်သူတို့အဲ့ထိုးစိတ်ကိုခုခံနေတယ်အဲ့ဘက်မှာလည်းတိုက်ပွဲပြန်နေတယ်နောက်တစ Congo, Chantong, Tamang Gong, and the Pavadong Pedre, Congo, Nibian, Pongje, I, the Kenya, Rashid.
Leshi E. Tusis and Takanida, and Mu Taiwai Ha, Sikonsi, Kondeka, Dwe, a Jiji, and Mu Taku Pietajang, Sikonsi and Nine, and Mu Maja Songi, a Dwe, Luin A, Lena in Ari, Longi, Dumi, Pusang Piradalu, Li Janga Nine, Manaran, Picabiro, Kukan Takanida, Lu, see Sangji Nidu Riga Piovale, Dia Bain Dumabe, and now Bindan Sitana Joe Dwingo, Sikonsi, Li Jangani, Li in Sezine, Luin A, Lena in Ari, Layo Pidingere Lu, you can see Sangji Nidu Ga Piovale.
Adiga Duro Poraga, Silene, the Sate Aye, Narbo Sewaye, Raika Tauboye, Elo Bobby, and Pentore Shingama, Ayashi Minta Zudene, Dayada Ayashi, Nyashi Agono Duroma, a Conon General, the other Lautonsi, Lashi, Lodore Arad, a Conon Tedore Duro.
Araka Dato E. Nesikonsija, Yakan Bine, Twin Taiwari Pipwanea, the name of Pigamabe, Yakan Bine Mashi, Munes Sakuna Kudega, Munes Segugo E. Baka Taka thing by Tana Nava, Dabin Janshini Dide, Yakan Bine got Legend Murine, Sikonsi Descan Alongo, Taka Dwamelo E. Baka Yosu Taraba, Leshimaro, thing by Janshini Dide, Mune Kuna Kudega, and Mondo Guane, Dango Munerigo E. Baka. In our lonely and two season, Takanidalo, Jalpu man on a Sipu Mune regular, when you are Peso Tara le Pipare, Leshi Yakan Bine doing a sea particular chinery, Taiwari Pipwani Radina Patalo, Sikonsi Baka, the Dentopian Arom Matria di Valkmia.
Gosanjo Pipia Dorava, Celebiro, Shanti Domine, Gini, di Pine Nezema, Pinide, Chini Ule, Chijaya Amashe, Shanti Domine Peco, Binlong Mune, Zeka. Bemau Jiragani, Belo Yagu, Trapilare, Sishani, Light Balare, Jindazingu, Bigere, Drimben, Nam by Ma, Drone Timange Yagani, Shinni Jue, Galing at the Ubawi, and Mutamito U, the Songerelu, Gini, Mutamiaga, where eat at KNDF, Behopian Jai, Dawinganga, Viuigu, Piovare, Taipuere Ale, Sabiro, Pientan needed to Didagan, Taunechi, Belo Ya, Denshaw Niare, Pecon, Binlong. Been long data, now so chini, Yangonga, the dream, people, Tarago, Mamia, the Zianga, Job Yamavashi.
Begay a dream by Autoba, don't set the Jada Rimiga, Shampy down by, Been long, Peco Muni, Saka, Bamo Giuani, Biluago, Trapilare, Yadu Yadare, Tolaji Gao, Diana say, Mama, Drone Bone Alone, Sikonsi, Daka, Daka Kevari, Tidremu Pipwari, Bounce, Giuari, Rima, Bimi Durigo, Geto Bida. ဆိုင်ခတ်တဲ့ထုတ်ပေးတာတွေကာကွယ်တပ်ဖွဲ့ကကုညီကာကွယ်ကဲထုတ်ပေးနေတဲ့အချိန်ကြာတာပြီနေကတရားနစင်မမဒရုန်းနဲ့ပုံကျဲတိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်ဒီတိုက်ခိုက်မှုမှာရှစ်နှစ်အရွယ်ကလေးငယ်တူပါဝင်အမျိုးသမီး၃ဦးသေဆုံးခဲ့တယ်လို့ပြီးခဲ့တဲ့တောက်ကြဏီကနောက်ဆုံးရထားတဲ့သေဆုံးသူဦးရေစီးရင်ဒီနေ့အမျိုးသားများကာကွယ်တဲ့
ပါမောက်ကနေပင်လောင်းဖက်ကိုသွားတဲ့ဆစ်ဆောင်ရန်တန်းကိုစစ်ကောင်စီကဒရော့ပုံချတဲ့အတွက်ဟိုဘီတူပေါ့နော်အမျိုးသမီး၃ဦးတိခိုက်တေဆုံးခဲ့ရပါတယ်တေဆုံးသွားတဲ့အမျိုးသမီး၃ဦးကတော့အသက်60ကျော်တူဦးရဲ့36နဲ့တူဦးပြီးတော့မှရှစ်နဲ့အရွယ်ကလေးတွေနဲ့တူဦးပါပါတယ်ပေါ့နော်စုစုပေါင်း၃ဦးတေဆုံးခဲ့ပါတယ်ဗျစီပြစ်မှတ်အရက်သားပြစ်မှတ်မခွဲကြပဲစစ်ကောင်စီရဲ့ဒရုန်း
ောင်းအားကိုးပြီးပင်လောင်းလမ်းကြောင်းကနေစစ်ကောင်စီတပ်ကစစ်ကြောင်းထိုးနေတာကြောင့်တိုက်ပွဲပြင်းထန်လာလိုက်အခြေအနေပြန်တည်ငြိမ်သွားလိုက်တဲ့အခုဆိုရင်တလားလောက်ရှိပြီလို့ပါဝင်တိုက်ခိုက်နေတဲ့ Karini Hope အဖွဲ့မြေပြင်တာဝန်ခံက VOA ကိုအခုလိုပြောဆိုပါတယ်
လူကစစ်ကြောင်ထိုးနေတော့ရှိတယ်ဗျာကျွန်တော်တို့ကကင်းနေခဏခဏဖြစ်ပါတယ်ကျွန်တော်တို့ကင်းရှိတယ်ကထားတယ်ဗောနော်သူတို့ထိုးလို့မရအောင်သူတို့ထိုးလိုက်ရင်လည်းအဲ့လိုထိတွေ့တာဗောနော်ထိတွေ့မှုကြာပြီဗျာတလားဝင်ကျင်လာတော့ရှိပြီဗျာအဲ့လိုဖြစ်လိုက်နားသွားလိုက်စစ်ကြောင်ထိုးလာလိုက်ဗောနော်အဲ့လို
အခုစီးပြင်းထန်နေတဲ့ပင်လောင်းဖေကုံမြို့နယ်ဇက်ကခေါင်းဤကြီးရွာအုပ်စုမှာတော့ကြီးရွာဆယ်ရွာထဲမှနေစစ်ပီးဒုက္ခတွေစုစုပေါင်း9000ကျော်ရှိပြီဖြစ်တယ်လို့ KNDF ဗဟုပြန်ကြိုက်တာဝန်ရှိသူတရဲစုကနိုဝင်ဘာ၄ရက်ဒီကနေ့မှာ VOE နဲ့ဆက်သွယ်မေးမြန်းချက်မှာဖြေဆိုတည်ပြုထားပါတယ်။အခုလိုဒေသခံတွေဘေးလွတ်တင်းရှောင်နေရတဲ့အချိန်စစ်ကောင်စီတပ်ဟာဒေသခံတွေရဲ့နေအိမ်မှာကျန်နေတဲ့ပစ္စည်းတွေကိုယူသွားတာနေမိရှုဖြစ်စီတာလုပ်နေတယ်လို့ KNDF ဗဟုပြန်ကြားရေးတာဝန်ရှိသူတရဲစုက VOE ကိုပြောပါတယ်
။နောက်ဖံမှုကွန်ပေါ်ဘန်မောက်စတဲ့ခြေရွာတွေမှာစကောင်စီဖက်ကပြည်သူရဲ့ခြေရွာတွေထက်ကိုပြည်သူရဲ့နေအိမ်ထက်ကိုပစ္စည်းတွေခိုးယူတာမျိုးတွေလုပ်နေပါတယ်။နောက်ပြီးတော့မှမိရှုတာမျိုးတွေလည်းလုပ်ပါတယ်။ဖက်ကွန်မျိုးပေါ်ရက်ွက်တွေကိုလည်းနေတိုင်းပေါ့နော်စကောင်စီတပ်ဖက်ကမိရှုတာတွေလုပ်နေပါတယ်။
ပမ်းမောက်နန့်ဖမှုကြီးရွာဘက်မှာတော့ခမန်းကြီးဒေသခံ2000လောက်ဘေးလွရာထွက်ပြေးတင်းရှောင်နေရတာကိုသိရတယ်လို့လည်းပြည်နယ်လူခွင့်ရေးတည်ထောင်သူကိုပညာအကြီးအွေကိုပြောပါတယ
်ကျွန်တော်တို့ပြည်နယ်ထဲကိုရှောင်လာတာအယောက်900ရှိတယ်လို့ကျွန်တော်ပြောလို့ရတော့900မျိုးဒီဖေကုံအရှိချမ်းပေါ့နော်မိုးပြဲဆယ်ရက်ရှစ်ချမ်းမှာ900နေပါရှောင်လာတယ်နောက်တချို့နေရာကိုဖေကုံအလယ်ပိုင်းပေါ့အနောက်ဘက်ချမ်းကိုရွှေ့တာရှိတယ်အလုံးကတော့အယောက်2000လို့ပြောကြတော့ဗောနော်ဒါပေမဲ့ကျွန်တော်တို့အတိအကျမတိနိုင်ဘူးဖြစ်နေဟာအဲ့မျိုးသူကပြန့်ကျဲတဲ့အတွက်ကြောင့်မလဲနောက်ပြီးတော့အဲ့ဒီနေရာကတွားလာလာနဲ့ခက်တယ်စစ်ကောင်စီနဲ့တိုက်ပွဲအခုလည်းဆက်ဖြစ်နေတော့ကျွန်တော်လည်းလက်မမီရှင်မန်ထရဌာနဒီဖက်ရတာတွေအချွေးလုံခံလို့တော့ဘာလို့မရအောင်ဖြစ်နေလဲအဓိကသူကတိုက်ပွဲဇုံဖြစ်နေတာဗောနော
်လက်တလုံးပင်လောင်ဖဲ့ခုံစီချင်းနေနဲ့ပတ်သက်လို့စစ်ကောင်စီရဲ့ရှမ်းပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူစီဘွားရေးရာဝန်ကြီးဥခွန်သိမ်းမောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပေမယ့်ဆက်သွယ်လို့မရသေးသလိုတင်လောင်းဖဲခုံတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူးရှင
်။ဒါကတော့မမြသစင်အောင်ပြောပြသွားတာပါ။အခုတော့ကျမတို့ဒီမနေ့ဖြန်မှာကျင်းပတော့မယ့်ဒီသမိုင်းဝင်အမေရိကန်သမရရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းဆောင်မတစ်ပုဒ်ကိုတင်ဆက်မှာပါ။ဒီမိုကရက်သမရလောင်းKamala Harris နဲ့ Republican သမ္မတလောင်း Donald Trump တို့ဟာမဲအပြတ်အသတ်နဲ့အနိုင်ရဖို့အနေအထားမှာမရှိတဲ့အတွက်သူတို့ရဲ့အဖွဲ့တွေကလည်းရွေးကောက်ပွဲရလဒ်နဲ့ပတ်သက်လို့အငင်းပွားစရာတွေရှိလာမယ်ဆိုလို့ရှိရင်ရင်ဆိုင်ဖို့လည်းအဆင်သင့်ပြင်ဆင်ထားကြပါတယ် VOA သတင်းတောက် Veronica Lederus Iglesias ပေးပို့ထားတဲ့သတင်းကိုကိုအောင်ကပြောပြမှာပါရှင်
Republican သမ္မတလောင်း Donald Trump ကနိုဝင်ဘာ5ရက်မှာကျင်းပတဲ့သမ္မတရွေးကောက်ပွဲဟာဖြောင့်မတ်မျှတလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်မယ်ဆိုရင်ဒီရလဒ်ကိုလက်ခံမှာဖြစ်တဲ့အကြောင်းသတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ်ရွေးကောက်ပွဲကျင်းပရေးအဖွဲ့ကလည်းရွေးကောက်ပွဲမျှတပွင့်လင်းမြင်သာစွာဆောင်ရွက်မယ်အကြောင်းပြောထားတာပါဒါပေမဲ့လည်းပြိုင်ဘက်တွေဟာမတမာမှုတွေကျူးလွန်နိုင်တယ်ဆိုပြီးတော့လည်း Trump ကပြောနေပါတယ်
We can keep that cheating.
လိန်လေလီဒါတွေကိုတားဆီးဖော်ထုတ်နိုင်မယ်ဆိုရင်ကျွန်တော်တို့အပြတ်အသတ်ကိုနိုင်ပါပါ။သူတို့ကလူလိန်နေပါ
။ရွေးကောက်ပွဲမှာတကယ်လို့ Trump ရှုံးပြီးတော့အနောက်ရှက်ပေးမယ်ဆိုရင်ဒီလိုလုပ်ရက်တွေကိုတားဆီးဖို့အစဉ်သင့်ပြင်ထားတယ်လို့ Democrat သမ္မတလောင်း Kamala Harris ကလွန်ခဲ့တဲ့လကထုတ်လွှင့်ခဲ့တဲ့ NBC ရုပ်မြင်သံကြားနဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုသွားပါတယ
် We will deal with election.
ဒီကောက်ပွဲကျင်းပတဲ့ညမှာရောနောက်ရက်ဒီမှာပါဖြစ်လာနိုင်ကြီးတွေကိုဖြည့်ရှင်းကင်တွေ့ဖို့ပြင်ဆင်ထားသလိုဒီပြဿနာတွေကိုကြွန့်ကြွန့်ကျင်ကျင်ဖြည့်ရှင်းကင်တွေ့နိုင်မယ့်သူတွေလည်းရှိပါတယ
်မဲပြတ်သက်ထောက်ခံမှုရဖို့လိုတဲ့ swing states ပြည်နယ်တွေမှာ Republican အမျိုးသားကော်မတီကရွေးကောက်ပွဲလေးလာစောင့်ကြည့်အဖွဲ့ဖွဲ့ပြီးတော့မဲမတမာမှုတွေကိုစောင့်ကြည့်စစ်ဆေးပါတယ်ဒီဖွဲ့ရဲ့ရှေ့နေတွေကလည်းမဲပေးရမှာနီးလည်းမကြဘူးဆိုပြီးတော့တိုင်ကြားတာတွေရှိပေမဲ့ဒီလိုတိုင်ကြားမှုအတော်များများကိုတရားရုံးကပယ်ချပါတယ်ဒီမိုကရက်ဘက်ကလည်းဂျော်ဂျီယာပြည်နယ်ကရွေးကောက်ပွဲရလဒ်မှန်ကန်ကြောင်းဒီပြုဖို့နှောင့်နှေးကြံ့ကြာနေတာအပါအဝင်ဒီလိုကိစ္စတွေနဲ့ပတ်သက်ပြီးတော့တရားရုံးကိုစောင့်ကြည့်တိုင်တန်းပါတယ်တဦးနဲ့တဦးမဲသိမ့်မကွာလာတဲ့ဒီနှစ်ရွေးကောက်ပွဲအတွက်အထူးသဖြင့်တော့ swing states တွေမှာဥပဒေကြောင်းအရာအပြင်းထန်ဖြေရှင်းကြလိမ့်မယ်လို့လည်းအကဲကတ်တွေကသုံးသပ်ထားတာပါ
at the polling place we often see
မဲယုံနေမှာမဲတွေကိုတေးချရေးတွက်ရလားဆိုတာနဲ့ပတ်သက်လို့အငင်းအခုန်ဖြစ်တာကိုမကြာခဏတွေးရပါတယ်ရွေးကောက်ပွဲပြီးတဲ့ရက်တွေမှာဆိုရင်လေတချို့တွေဟာမဲပေးခွင့်ရှိရလားဆိုတာအပြင်သူတို့ရဲ့မဲတွေကိုရေးတွက်ရမလားမရေးတွက်ဘူးလားဆိုတာကိုလည်းငင်းခုန်ကြပါတယ
်မဲမတမာမှုတွေရှိတယ်ဆိုပြီးတော့ပြောကြားလာသူဟာအထောက်အထားခံခံမမာပြရမှာဖြစ်ကြောင်းလဲကျွမ်းကျင်သူတွေကသတိပေးထားပါတယ်
Lawyers be careful what you allege.
ရှင်းနေရအနေနဲ့သတိကြီးကြီးထားပြီးပြောဖို့လိုပါတယ်။အထောက်အထားပြရပါမယ်။မပြနိုင်ရင်2020တုန်းကလိုအရေးယူခံရနိုင်ပါတယ်။
2020သမ္မတရွေးကောက်ပွဲရလဒ်ကိုခိုးယူရဲဆိုပြီးတော့အခြေအမြင့်မရှိပဲပြောခဲ့တဲ့ထရမ့်ရဲ့ရှေ့နေဟောင်းရူဒီဂျူလီယာနီယာဆိုရင်လဲရှေ့နေလိုက်စင်ရုပ်သိမ်းခံရပါတယ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဥပဒေကြောင်းအရာဖြစ်ရှင်းရမယ့်အခြေအနေတွေဖြစ်လာရင်ရွေးကောက်ပွဲရလဒ်ထုတ်ပြန်ဖို့နှောက်နှေးကြံကြာနိုင်တာပါဒါပေမဲ့လဲအင်္ဂါနေ့ညမှာသမ္မတလောင်းတူကမဲအကွာနဲ့နိုင်နေမယ်ဆိုရင်တော့ကျန်တဲ့သမ္မတလောင်းအနေနဲ့ဒီရလဒ်နဲ့ပတ်သက်ပြီးလက်မခံညှင်းဆန်ဖို့ခက်ခဲမှာဖြစ်ကြောင်းသုံးသက်သူတွေကထောက်ပြပါရခင်ဗျာ
ကိုအောင်ပြောပြသွားတာပါမနေ့ပြန်မှာကျင်းပါတော့မယ့်ဒီသမိုင်းဝင် American သမရရွေးကောက်ပွဲအတွက်ကျမတို့ VOE မြန်မာပိုင်းကနေလေကျမတို့ဓာတ်ရိုက်တင်ဆက်တာတွေကိုဇက်တိုက်ပြုလုပ်มาဖြစ်ပါတယ်အချိန်နဲ့တပြေးညီဒီရွေးကောက်ပွဲနဲ့ပတ်သက်လို့တင်ဆက်မှာမို့စောင့်မျှော်ကြည့်ရှုနားဆင်ကြဖို့လဲတိုက်တွန်းပါတယ်ရှင်
American ပြည်အောင်စုမှာ November လကျင်းပမယ့်သမရရွေးကောက်ပွဲကို VOA American တဲ့မြန်မာပိုင်းအစီအစဉ်ကနေပြီးတော့အထူးအစီအစဉ်ဖြစ်ဓာတ်ရိုက်ထုတ်လွှင့်ပေးဖို့ရှိပါတယ်။ November 5ရက်အင်္ဂါညပိုင်းရွေးကောက်ပွဲကျင်းပပြီးစီလို့မဲရုံတွေအားလုံးပိတ်သွားခြင်းကဆက်ပြီးတော့နောက်ဆုံးရလဒ်တွေကိုအချိန်နဲ့တပြေးညီကြေညာပေးမယ့်အပြင်အနိုင်ရှုံးသုံးသက်ချက်နဲ့နိုင်ငံရေးဆွေးနွေးချက်တွေကိုလည်းဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ဒီ American ရွေးကောက်ပွဲညအထူးအစီအစဉ်ကိုကြည့်ကြည့်နေဆိုရင်မြန်မာစံတော်ချိန် November 6ရက်ဗုဒ္ဓဟူးမနေ့10နာရီခွဲ American အရှေ့ပိုင်းဒေသစံချိန်အင်္ဂါည7နာရီကစပြီးတော့နှစ်နာရီကြာဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်းရဲ့လူလူမိတ်ဆွေရုပ်သံလိုင်းနဲ့ VOA website ကနေပြီးတော့ဓာတ်ရိုက်ကြည့်ရှုနိုင်တဲ့အပြင် VOA မြန်မာဝိုင်း Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။VOA ကတင်ဆက်မဲ့ American ရွေးကောက်ပွဲအထူးအစီအစဉ်ကိုစောင့်မျှော်ကြည့်ရှုကြပါရှင
်။ဒါကတော့မနေ့ပြန်မှာကျင်းပတော့မဲ့ American သမရရွေးကောက်ပွဲနဲ့ပတ်သက်လို့ကျမတို့ VOA မြန်မာပိုင်းကတင်ဆက်မဲ့အစီအစဉ်တွေပါ။တနင်္လာနေ့ညချမ်း VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါရယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရအောင်ပါ။ပထမဦးဆုံးတော့ဒီဆက်သွယ်မေးမြန်းခန်းအစီအစဉ်ကိုတင်ဆက်ဖို့ရှိပါရယ်။ American သမရရွေးကောက်ပွဲမှာမဲပေးကြမဲ့မြန်မာနယ်ပွား American နိုင်ငံသားတွေဟာစီးပွားရေးအခြေခံကုန်စည်နှုန်းအခွန်စည်းကြက်မှုနေဆက်လုံခြုံရေးနဲ့လူဝင်မှုကြီးကြပ်ရေးကိစ္စရပ်တွေနဲ့ခေါင်းဆောင်မှုအပေါ်အမြင်တွေအပြင်ကိုလူမှုအတိုင်းအဝိုင်းအရေးအလေးထားကြတာကိုတွေ့ရပါတယ်မြန်မာနယ်ပွားမဲဆန္ဒရှင်တွေကိုကိုငိမ့်ချဲအေကဆက်သွယ်မေးမြန်းထားပါတယ်ရှင
် American ရွေးကောက်ပွဲမှာသမရလောင်းနှစ်ဦးကြာအပြိုင်ဆိုင်ဖြစ်နေကြတယ်လို့ပဲမဲဆန္ဒရှင်တွေကြားမှာလည်းမတူကွဲပြားတဲ့အမြင်တွေရှိနေကြတာပါအဲ့ဒီထဲမှာ American မြန်မာမဲဆန္ဒရှင်တွေလည်းပါပါတယ် Democratic တွေကြီးစိုးလက်ရှိတဲ့ New York ပြည်နယ်မှာနေထိုင်သူ Matt Gumey ကတော့ Republican သမရလောင်း Donald Trump ကိုထောက်ခံသူပါဒေါ်နယ်ထရန့်တယောက်သမ္မတတာဝန်ထမ်းဆောင်ခဲ့တော့ကသူသဘောကျခဲ့တဲ့အချက်တွေကိုမတ်ဂျူနီကအခုလိုပြောပါတယ
်သူက immigration နဲ့ policy protocol ကိုသိစာထိန်းချုပ်နိုင်တယ်ဒါနံပါတ်1နောက်ပြီးတော့သူတာဝန်ထမ်းဆောင်နေတဲ့အချိန်မှာကျမတို့ဒီ mining system oil production အေးသူ create လုပ်နိုင်တယ်ပြီးတော့အဲ့လိုလုပ်ခဲ့အခါမှာကျမတို့ gas price တွေအရန်ကျတယ် like $2.50 so အဲ့ဒီမှာ inflation rate တွေသူတို့အရန်ထိန်းနိုင်တယ် gas price ကျတဲ့အခါမှာကျမတို့ expense တွေကလည်းရော့ကျလာတာပေါ့နော်ဆိုတော့လူနေမှု living standard ကျမတို့ income rate နဲ့ကျမတို့ middle class လူတွေကကောင်းကောင်း handle လုပ်နိုင်တယ်နောက်တစ်ခုက GDP ပမာဏ Trump စတက်ပြီး GDP ပမာဏက 1.9 2023မှာ 2.5 ဒါ GDP တက်တယ်ဆိုတာအတိုင်းတည်တိုင်းကြီးရဲ့ဒါစီးပွားရေးတက်တာပဲပေါ့နော်ဆိုတော့အဲ့ဒါတခုပြီးတော့ border ကျမတို့ဒီ border mexico border border line နေမှာသူတိတိချာချာ security ထိန်းချုပ်နိုင်တာသူကအဓိက america first ဆိုတော့ america ကိုပဲဦးစားပေးပြီးတော့ဒီလုံခြုံရေးကိုအများကြီးဦးစားပေးနိုင်တယ်ဆိုတော့ဂျူနီကြိုက်တဲ့အချက်တည်းအဲ့ဒါတွေပေါ့နော်ဟုတ
်လက်ရှိ colorado ပြည်နယ်မှာနေထိုင်နေတဲ့ကိုထူးမြတ်ကတော့ပါတီတခုခုကိုထောက်ခံတဲ့သူဖြစ်တဲ့တရားဝင်မှတ်ပုံထင်တာမရှိပေမဲ့ democratic party ဘက်ကိုအလေးတားတဲ့သူပါကိုဗစ်ကရောဂါကာလတုန်းကသမ္မတဒေါ်နယ်ထရန့်ရဲ့ခေါင်းဆောင်မှုအခန့်ကဏ္ဍကိုသူကအခုလိုပဲမေးခွန်းထုတ်ပါတယ
်။ထရန့်သမ္မတဖြစ်နေတဲ့အချိန်မှာသူဟိုကဟိုအတိတ်ကဟိုကအကြီးအကျယ်ဆုံးပြဿနာတော့သူကိုဗစ်နဲ့ဆိုင်တဲ့ပြဿနာပေါ့နော်။အဲ့ဒီပြဿနာမှာသူပြဿနာကိုဟာသိရှာကင်တွဲနေတဲ့နေရာမှာအမှန်တမ်းပြောရရင်ကျွန်တော်သူဘာမှသိလုပ်တယ်လို့မထင်ဘူးခင်ဗျ။သူဒီတိုင်းပဲပြဿနာကိုသူကလုံးဝမကင်တွဲပဲနဲ့ကိုကကိုဘာမှမလုပ်ပဲနဲ့နေတယ်။နောက်ပြီးတော့တိတ်ပတ်မြင်ရရှင်တွေပြောတာကိုနားမထောင်ဘူးနားမထောင်မဲနဲ့သူလှုပ်ရှင်တာလှုပ်တယ်အဲအဲ့ဒါနဲ့မကဘဲနဲ့ ူခေါင်းဆောင်မှုဆိုတာသူခေါင်းဆောင်တယ်ကိုကျွန်တော်မမြင်ရဘူးဒါပေမဲ့သူ့အနာကလူတွေကသူတခုခုမှားပြီးမလုပ်ရအောင်လို့ဆိုပြီးတော့ဝိုင်းပြီးတော့ကာကွယ်နေရှာတယ်ပေါ့နော်အဲ့လိုမျိုးဆိုတော့ तू ကတခြားလူတွေကသူ့အနာကလူတွေကခေါင်းဆောင်ပြီးတော့သူတို့လှုပ်ရှင်တာတွေကိုလုပ်နေကြတာသူ့နာမည်ကိုယူပြီးတော့ကျွန်တော်အဲ့တိုင်းမြင်တယ်ခင်ဗ
ျပါတီတခုခုကအသာစီးရနေတာမျိုးမရှိတဲ့ swing state လို့ခေါ်နိုင်တဲ့မြောက်ကော်ရိုလိုင်းနာမှာနေထိုင်တဲ့ Mark Consobo ကတော့ Trump ကိုဒီဇိုင်းမမတ်မဲပေးလာတဲ့သူပါသူကအင်ရှင်မတစ်ယောက်ဖြစ်ပြီးတော့သူနေ့စဉ်ရင်ဆိုင်ဖြစ်ရှင်းနေရတဲ့အခြေခံအချက်အလက်တွေကိုကြည့်ပြီး Trump ကိုသဘောကျလာလို့ပြောပါတယ
်အထူးတင်ကျွန်တော်တို့အင်ရှင်မတွေတော့ကကြတော့ဒီပေါ့နော်အခြေခံပေါ့နော်ကျွန်တော်တို့ဒီတိုးနေနေဆိုတော့အခြေခံပေါ့နော်ဒီကုန်စည်လုံးတက်တာလို့ပေါ့နော်ဒီစီစေးပေါ့နော် gas price တွေတက်တာတို့ပြင်ရင်အဲနေဆက်လုံးချုံရေးကောင်းတာတို့အဲ့ဒါလေအဓိကကျမတို့တွေ့ကြတာပေါ့နော်ဟိုဓာရီက basic လို့ပြောရမယ်ကျမတို့လူပြည်သူတွေအတွက်ဒါအရန်အရေးကြီးတဲ့နေ့တူတူကအရန်ကိုအရေးကြီးတဲ့အရာဖြစ်တယ်ဓာရီက
ဒါပေမဲ့ဂရေကျဲတထေးကြီးဖြစ်တဲ့ Trump ထဲစာရင် Harris ကလူများစုရဲ့ပြဿနာတွေကိုပိုပြီးနားလည်နိုင်မယ်လို့ယူဆကြတဲ့သူတွေလည်းရှိပါတယ
်ဒီ campaign trail မှာပေါ့နော်သူလူတွေကိုပြောပြနေတာတွေကသူတကယ်လူတွေရဲ့ပြဿနာတွေကိုနားလည်ပေါ့နော်တော့ဒီပုံရေးချီရဲ့ကိစ္စက Trump နဲ့ရှင်ရလို့ရှိရင် तू ကမွေးကလေးကချမ်းသာပြီးတော့အလုပ်သမားတွေလူတန်းတန်းစားတွေရဲ့ပြဿနာတွေ तू ကနားမလည်နိုင်ဘူး။ဒါပေမဲ့Kamala Harris ကကျွန်တော်တို့ဟိုဒီလူတန်းတန်းစားတွေလိုမျိုးဟိုဒီတိုင်းပဲကြီးလာတဲ့အတွက် तू ကပုံပြီးနားလည်နေတယ်ပေါ့နော်
။ American ပြည်တော်စုမှာကအခုနှစ်ပိုင်းနေတဲ့ကုန်စည်နှုန်းကြီးမြင့်တာအခွန်ဆောင်ရတဲ့ပမာဏတွေများပြားနေတာတွေကိုလူလက်တန်းစားနိုင်ငံသားအများစုကမကျေနပ်ကြပါဘူးဒီလိုပြဿနာတွေအတွက်ဆိုရင်တော့သမရဟောင်းထရန့်ကအခုတစ်ချိန်ပြန်နိုင်ခဲ့ရင်ပြည်လဲသွားနိုင်တယ်လို့မတ်ကောင်စပေါ်ကတော့ယူဆနေပါတယ
်အထူးတင်ကျမတို့ပြည်သူတွေပေါ့နော်အရန်ခံစားနေရတဲ့အရာကနံပါတ်1ကုန်စည်လုံးတက်တယ်ပြီးရင်စီစေးတွေတက်တယ်ပြီးရင်အိမ်လခတီအိမ်စည်လုံးတွေတအားတက်တယ်ပိုဆိုးတာအဲ့ချက်ပိုဆိုးတာလုံခြုံမှုမရှိဘူးဟိုဒီသမတဟောင်းဖြစ်တဲ့ပေါ့နော်မစ္စတာထရန့်သူတက်လာလို့ရှိရင်နေဆက်ပိတ်မယ်ပြင်အထူးတစ်ပြင်သူရဲ့မူဝါဒကျမတို့ပေးချက်သူပေးချက်ပေါ့နော်ပြည်သူတွေအသက်ကတော့ဒီအခွင့် short ချမယ်ပြင်ဒီအထူးတစ်ပြင်ဒီ tip money ပေါ့နော်သူတို့အဲ့ဒါအခွင့်ဒီမယူဘူးပြင် overtime လုပ်တဲ့ဟာတွေကိုသူတို့အခွင့်မယူဘူးဆိုတော့ကျမတို့အရန်ကောင်းတာပေါ့ဘာဖြစ်လို့ကျမတို့တွေကပေးချက်သူပေးချက်နေရတဲ့ဘဝလေနော်အထူးတစ်ပြင်မြန်မာပြည်ကိုအခုချိန်မှာအရန်ဖြစ်ခဲ့တဲ့အချိန်မှာမြန်မာပြည်ကိုကျမတို့အရန်ထောက်ပံ့နေတယ်လေထပ်ပန်စင်တို့ကျမတို့ကအချိန်ပိုအများကြီးစင်တဲ့အလုပ်တွေကိုနှစ်ခုသုံးခုလုပ်တယ်ဒါပေမဲ့ကိုလုပ်တလောက်ပြောမယ်ဆိုတော့အခွင့်ကြီးပဲပေးနေရတော့ကျမတို့ကဘယ်လိုပြောရမလဲကိုဟာနေကိုမြန်မာပြည်ဟိုကိုညင်ဖို့မပြောနဲ့ကိုဟာနေကိုပေါ့အပတ်မလည်နိုင်ဘူးဖြစ်နေတယ်လေနော
်ဒီမိုကရက်တစ်တွေအမြဲနိုင်လေးရှိတဲ့ကယ်လီဖိုးနီးယားမှာနေထိုင်ပေမဲ့ပါတီဇွဲမရှိပဲအချိန်ပိုကြည့်ပြီးပြီးခဲ့တဲ့သမရရွေးကောက်ပွဲတွေမှာမဲပေးလေးရှိတဲ့တရင်စာထုတ်ဝေသူသခင်ခိုင်ဘွားကတော့ဘလို့အချက်တွေကိုကြည့်ပြီးမဲပေးတယ်ဆိုတာကိုအခုလို့ပြောပါတယ
်ကိုအကျိုးစီးပွားနဲ့ပဲကျွန်တော်ချိန်ပြီးကြည့်ပါတယ်အဲတော့ကိုတိုင်းအကျိုးစီးပွားကိုစီးပွားရေးကိုလုပ်နေတဲ့ business နဲ့ဘလောက်ဒီသမရရဲ့ policy က effect ဖြစ်တယ်လဲကြည့်ပါတယ်ဒုတိယအဆင့်အနေနဲ့ကို family member တွေနဲ့ကို family အကျိုးစီးပွားကိုကြည့်ပါတယ်တတိယအနေနဲ့ကိုလာခဲ့တဲ့ time ပြီပေါ့ကျွန်တော်တို့ဗမာပြည်လာခဲ့တဲ့ဖြစ်တဲ့အတွက်ဗမာပြည်အတွက်ဘလောက်အကျိုးစီးပွားဒီသမရပေးနိုင်လဲဆိုတာကိုကျွန်တော်ကြည့်ပါတယ်အဲ့လိုသုံးဆင့်ခွဲပြီးကြည့်ပြီးကျွန်တော်ဆုံးဖြတ်ပါတယ်ကိုအတွက်ဆိုရင်တော့ကျွန်တော် small business ပေါ့နော်ဒီသတင်းစာရဲ့ publisher အနေနဲ့လည်းလုပ်ထားတယ်ဆိုတော့ session နဲ့ရှိပါလိမ့်လုပ်ငန်းရှင်အသေးပေါ့နော်အကြီးမဟုတ်ဘူးအသေးဟို income ကဟို3သိန်းအောက်ဟိုကျွန်တော်နားလည်တော့ပေါ့နော် democratic ပြောကြတာ3သိန်းအောက်ပဲဆိုရင်တော့ဟိုသူတို့က tax မပေးဖို့မလိုဘူးလို့ဒါ3သိန်းအထက်ကလည်းပမာဏမျိုးမှာတော်တော်တစ်နှစ်ပေါ့နော် income 3သိန်းထက်ကလည်းတော်တော်ရှားမယ်ဆိုတော့ကိုကျူစပါတအတွက်ကြည့်ရင်တော့ဒီမိုကရက်ကဟောကျွန်တော်အတွက်အားတာပါတယ
်တစ်ဖက်မှာလည်းထရန့်ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေကကိုလာခဲ့တဲ့မိခင်တိုင်းပြည်ကလူတွေကိုဓာတ်ရိုက်ထိခိုက်လာမှာကိုသခင်ခိုင်ဘွားကစိုးရိမ်နေပါတယ
်ပမာပြောဟို executive order တက်တက်ထုတ်ပြီးဘာမှာဆိုပြီးမွတ်စလင်ဘန်းဆိုတဲ့အထက်မှာမြန်မာဆိုပြီးဘန်းချလိုက်တဲ့အတွက်ကျွန်တော်အတွေ့အကြုံကကျွန်တော်မီဒီယာလုံနေတာဆိုတော့မဲပေါက်တဲ့ဒီမဲပေါက်တဲ့လူတွေပါလာခွင့်မရဘူးဖြစ်သွားတယ်အိမ်အောင်ဘက်တွေလာလို့မရဘူးဖြစ်သွားတယ်မိဘတွေခေါ်လို့မရဘူးဖြစ်သွားတယ်အဖိုးဘွားတွေခေါ်လို့မရဘူးဖြစ်သွားတာဖြစ်နေတော့ထိခိုက်ရပါဘူးဟောပြီးတော့ကတက်တက်ပေါ်တာတော့เนาะအဲသူလည်းအချိန်ချင်းဒီ campaign ကိုကျွန်တော်တော်တော်ပြောပါတယ် mass deportation ဒါ repeatedly ပြောတယ်သူပြောတော့ပထမပိုင်းတော့ဟော illegal immigrant ခိုးဝင်တဲ့လူတွေလို့ပြောတယ်ဒါပေမဲ့နောက်ပိုင်းအခု haitian ဟို for Springfield မှာဖြစ်တဲ့ကိစ္စဆိုရင်တော့ Haitian DPS ဗမာနဲ့တူတူပါပဲ DPS တမားတွေကတော့ deportation ဘက်ကိုပြောလာတယ်ဆိုတော့ဗမာအခုကျွန်တော်လည်းတော့တောင်းကနားလောက် DPS ရတာလူတွေအကုန်လုံးဟိုပြန်မဲ့သဘောတော့ဖြစ်ကုန်တယ်ဆိုတော့ဗမာပြည်တော်ကတော့ကျွန်တော်အမြင်မှာကျွန်တော်ထွန်းတော်တော်လေးကိုသူရဲ့ immigration policy ကထိထိကပ်ကပ်ဖြစ်မယ်လို့ယူဆပါတယ
်ဒါပေမဲ့ Trump ထောက်ခံသူ Matthew နေကတော့ကိုယ်တိုင် Trump လက်ထက်မှာနိုင်ငံသားဖြစ်လာသူတယောက်အနေနဲ့ကိုရီးနဲ့ရှင်ပြီးတော့တကယ်လို့ဒီတစ်ချိန် Trump နိုင်လာရင်တင်းကျပ်လာနိုင်တဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေကိုမစိုးရိမ်ဘူးအခုလိုပြောပါတယ
်အများကြီး open door ကြီးဖွင့်ပြီးရော America ကိုလာပါလာပါ all over the world ကိုကျမတို့ဖိတ်မခေါ်နိုင်ဘူးဒါပေမဲ့ the right way the right process နဲ့လာတဲ့လူအားလုံးကို Trump က welcome လုပ်တယ်ဂျူနီကိုတိုင်လည်း immigrant ဖြစ်လာတာ Trump presidential term မှာဂျူနီ citizen ဖြစ်လာတာဆိုတော့ဒါသူ့ရဲ့နီးလန်းမှန်တဲ့ဟာကိုလောက်တာကလူတွေကမှန်သောနီးလန်းကိုကျမတို့ကထောက်ခံရမယ်
။တမရလောင်းတွေပေါ်မြန်မာနယ်ပေါ်အမေရိကန်ရဲ့အမြင်ကိုကြားခဲ့ရတာပါ။အခုလာမယ့်နိုဝင်ဘာ9ရက်ရွေးကောက်ပွဲရလဒ်နဲ့အတူတမရတစ်ဟာသူ့ကိုထောက်ခံတဲ့သူစန့်ကျင်တဲ့သူနှစ်ဖက်လုံးအပါအဝင်လူသန်း300ကျော်ကိုဥဆောင်မှာပါ။တချိန်နဲ့ပါပဲအမေရိကန်ပြည်ထောင်စုကကမ္ဘာအင်အားကြီးနိုင်ငံတစ်ခုလည်းဖြစ်တဲ့အတွက်တက်လာမယ့်တမရတစ်ဟာနိုင်ငံတကာမှာရင်ဆိုင်နေရတဲ့စပွဲပြိပခနဲ့ရာသီဥတုပြောင်းလဲမှုလို့စိန်ခေါ်ချက်ကြီးတွေကိုလည်းဦးစားပေးအဓိကဖြစ်ရှင်းရဖို့ရှိနေပါတယ်ခင်ဗျာ
။ကိုငင်းချန်ရေးတင်ဆက်သွားတဲ့တွေ့ဆုံမေးမြန်းခန်းအစီအစဉ်မှာအခုဆက်လက်ပြီးတော့လေအမေရိကန်ရွေးကောက်ပွဲမှာပထမဦးဆုံးချိန်မဲပေးကြသူတွေကိုလည်းကြည့်ကြရအောင်ပါရှင်။2024သမရရွေးကောက်ပွဲမှာပထမဆုံးအချိန်မဲပေးကြတဲ့လူငယ်တွေဘယ်အကြောင်းအရာတွေကိုရှေ့တန်းတင်ဆုံးဖြတ်ကြသလဲဘာတွေမျှော်လင့်ကြသလဲဆိုတာမဆုမြတ်မွန်ကလူမှုရှုခင်းအစီအစဉ်မှာတင်ဆက်ထားပါရရှင
်အမေရိကန်ပြည်ထောင်စုမှာသမရအသစ်ဘယ်သူဖြစ်လာမလဲဆိုတာနိုဝင်ဘာ9ရက်အင်္ဂါနေ့ရွေးကောက်ပွဲပြီးတာနဲ့အဖြေထွက်လာတော့မှာဖြစ်ပါတယ်ဒီအဖြေအတွက်အရေးပါဆုံးကမဲပေးကြမယ်မဲဆန္ဒရှင်တွေပါDemocrat သမ္မတကမလာဟဲရစ်ဖြစ်လာမလား Republican သမ္မတဒေါ်နယ်ထရမ့်တက်လာမလားဆိုတာကမဲဆန္ဒရှင်တွေရဲ့အဆုံးဖြတ်ပေါ်မှာဗူတည်နေပါတယ်။ဒါကြောင့်အခုရွေးကောက်ပွဲမှာပထမဆုံးအချိန်မဲပေးကြမယ်။တက္ကသိုလ်ကျောင်းသားလူငယ်နှစ်ယောက်နဲ့စကားပြောထားပါရဲ့ရှင်
။ Hello, သမီးရဲ့နာမည် Robert Morpi Kamon, သမီးရဲ့ Florida ကနေမဲချက်မယ
်။ကျွန်တော်နာမည်ကတော့ကိုနေလို့ခေါ်ပါတယ်။ကျွန်တော်ကတော့ Maryland State ကနေမဲပေးပါတယ်။
အခုဒါနှစ်ယောက်စလုံးဟူးစ်ကောကိုနှစ်ယောက်နှစ်ယောက်စလုံးကဒါဒီသမရရွေးကောက်ပွဲမှာပထမဆုံးအချိန်အာမဲပေးကြတဲ့ first time voter တွေဖြစ်တယ်ပေါ့လေဆိုတော့ဘာကြောင့်မို့လို့ဒီရွေးကောက်ပွဲမှာမဲပေးဖို့အရေးကြီးတယ်လို့လက်ခံထားလဲအာကိုနေအရင်ပြောပြပါလားရှင
်အစိုးရတွေကိုပေါ့လေနော်ကျွန်တော်တို့freedom team ပေးပြနေလေလူကိုပဲ freedom page ပေးချင်တယ်ပြီးတော့ကျွန်တော်တို့လည်းတို့ freedom ကိုရပြီဆိုရင်တော့လေနော်ကျွန်တော်တို့ credit government ကိုရွေးလို့ရတယ်ပေါ့နော်ကျွန်တော်တို့ voting မပေးရင်တော့လေငင်မပီလိုမပဲညကျွန်တော်တို့လည်းမဲလို့မပေးနိုင်ဘူးဒီမှာလည်းမဲပေးလို့ဆိုတော့ကျွန်တော်တို့လည်း freedom ပျောက်သွားမှာဆိုလို့ပေါ့နိုင
်အဓိကပြောချင်တာတော့ပြည်သူတွေရဲ့လွတ်လပ်ခွင့်ပို့ပြီးတော့ရအောင်လို့ဒီအစိုးရကြီးပဲဒီထိတ်ချုပ်ထားတာမျိုးထက်ကိုပြည်သူတွေအနေနဲ့ကိုယ့်ရဲ့ဒီဆန္ဒအတိုင်းဖြစ်လာစေဖို့အတွက်မဲပေးတယ်ဆိုတဲ့သဘောပေါ့လေ
ဟုတ်ကဲ့
So Bruce ကတော့ဘာဖြစ်လို့ရွေးကောက်ပွဲမှာမဲပေးဖို့လို့အရေးကြီးတယ်လို့လက်ခံထားလဲရှင့်
It's important to give our vote because it's our way of expressing.
ကိုယ်ပါဝင်ယုံကြည်လက်ခံတယ်ဆိုတာထုတ်ဖော်ပြနိုင်ဖို့အတွက်မဲပေးရရေးကြည့်တယ်လို့ယုံကြည်ပါတယ်။ကိုယ့်ရဲ့သဘောထားအတန်ကိုကြားနိုင်ဖို့အတွက်လည်းရေးကြည့်ပါတယ်။ကိုယ့်အနာဂတ်အတွက်နဲ့နိုင်ငံသားတစ်ယောက်အနေနဲ့လူမှုအတိုင်းဝိုင်းထဲမှာတာဝန်ကျေဖို့မဲပေးသင့်ပါတယ
်။ Duty sense of civil duty and community အကြောင်းပေးသင့်တယ်လို့
ဆိုတော့ဘယ်သမရလောင်းကိုရောဖြစ်ပေါ့နော်မဲပေးမယ်ဆိုပြီးတော့မှကိုကဆုံးဖြတ်တဲ့အခါမှာဘယ်လိုကိစ္စတွေကကိုအတွက်အဓိကထားပြီးစဉ်းစားစရာဖြစ်ခဲ့လဲပေါ့နော်ဘယ်လိုအကြောင်းနေကြောင့်မို့လို့ဒီသမရကိုရောဒီသမရလောင်းကိုရောဖြစ်အာမဲပေးမယ်ဆိုပြီးတော့ဆုံးဖြတ်ဖြစ်တယ်လေရှင်အာကိုနေပြောပြပါလား
ကျွန်တော်ကတော့Trump ကိုပဲမဲပေးရတာပေါ့နော်ကျွန်တော်ကတော့အဓိကဆုံးကတော့လူငယ်တို့ပေါ့ Trump President ဖြစ်တဲ့ချိန်မှာပေါ့နော် Under Trump Administration မှာလူငယ်တို့ကအင်္ဂလိပ်ဝယ်တက်တယ်ပတ်စံလဲရှိရတယ်ဒါပြီးတော့လူငယ်တွေကအလုပ်လည်းများတယ်ပေါ့နော်အခုတော့ Biden administration မှာလူငယ်ကအင်းလဲမဝယ်တက်ဘူးလူအများဆုံးလူငယ်ကကြောင်းဖို့လဲဘယ်လိုပြောမလဲမပေးနိုင်ဘူးပေါ့လေနော်ပတ်စံလဲတိတ်မရှိဘူးအဲ့ဒါကြောင့်ကျွန်တော်ကTrump ကိုမဲပေးချင်တယ်နောက်တစ်ခုကတော့နေဆက်လုံခြုံရေးပေါ့နော်ကျွန်တော်ကတော့ US citizen ကိုအရင်ဆုံး touch နဲ့အခုကျွန်တော်တို့ US citizen မှာလဲ homeless အများကြီးရှိတယ်ပေါ့နော်ကျွန်တော်ကိုဦးစားပေးပြီးတော့ US citizen ကိုဦးစားပေးပြီးတော့ပေးချင်တယ် အဲကြောင့်ကျွန်တော်ချင်တော့နယ်စလုံးချွင်းကအဲဒါလေးကြီးတယ်နောက်တစ်ခုကတော့ကျွန်တော်လည်း US Army ဆိုတော့လေစစ်သားဆိုတော့ဟိုဘယ်လိုပြောမလဲ IRR ဆိုတော့ရှိတယ်နော် Ready Reserve ပေါ့သူတို့ကယူပြီးတော့နယ်စပ်မှာပို့တယ်ပေါ့နော်ကျွန်တော်လည်း IRR ဆိုတော့လေသူတို့ခေါ်တဲ့ချိန်မှာခေါ်လို့ရတယ်ပေါ့နော်သူတို့ခေါ်ပြီးတော့ကျွန်တော်ကလည်းနယ်စပ်မှာထားလို့ရတယ်အဲကျွန်တော်တိတ်မကြိုက်ဘူးနော်ကျွန်တော်ကြောင်းပြီးရှင်တယ် Trump administration ဆိုတော့လေနော်သူတို့ border secure ပြီးတော့လုံးချုံရေးပို့ပတ်စံပေးမယ်ပေါ့နော်ဒါပြီးတော့ border agent ကိုလည်းပို့ပြီးတော့မမအောင်သူတို့ဖြိမှာပေါ့အဲဒါကြောင့်ကျွန်တော်လည်းအဲဒါကြောင့် Trump ကိုမဲ့ပေးတာပါ
သူတို့အဓိကတော့ကိုနေပြောသွားတာကတော့ဒီဟိုလူငယ်တွေအတွက်ကို Trump လက်ထက်မှာအခွင့်အလမ်းတွေပို့ပြီးတော့မှရှိလာမယ်အိမ်တွေပို့ဝေလာမယ်ဝင်ငွေတွေပို့ရလာမယ်ဆိုတော့ယုံကြည်ချက်နဲ့မဲ့ပေးတယ်နောက်တစ်ခုကစစ်တပ်ထဲမှာတာဝန်ထမ်းနေတဲ့အတွက်ကြောင့်မဟုတ်လို့ဒီခုနပြောသလိုပေါ့ဒီဟိုအချိန်မရွေးခေါ်ပြီးတော့မှနေဆက်လုံခြုံရေးအတွက်ကိုတာဝန်ချတာမျိုးထက်ကိုကဒီကိုနေတဲ့နေရာမှာပဲဇောက်ချပြီးတော့ကြောင်းပြအောင်လို့လှုပ်ရှင်တဲ့ဆန္ဒကြောင့်မဟုတ်လို့ Trump ကိုရွေးချယ်တယ်လို့ပြောတာဖြစ်မဲ့တယ်ဟု
တ်ကဲ့
Ruth ကောတမရလောင်းရွေးချယ်တဲ့အခါမှာဘယ်အချက်တွေကကိုအတွက်အဓိကထားပြီးတော့မှစဉ်းစားစရာဖြစ်တယ်လဲဆိုတာပြောပြပါရှင့
်တမီးကတော့နေရာစလုံးကိုကြည့်တယ်ဟို politics democratic ကြည့်တယ် people republican နဲ့ကြည့်တယ် and အခု democrat တော့သူက main focus တော့ abortion
ဒီမိုကရက်ဘက်ကဒရီသားဖျက်ချခွင့်ကိုပရမဆုံးဦးစားပေးပါတယ်။ပြီးရင်ငွေကြေးဖောင်းပွားမှုရော့ကျသွားအောင်လုပ်မယ်လို့ပြောထားတယ်။နောက်ရီပပလီကန်တွေကတော့ငွေကြေးဖောင်းပွားမှုလုံးဝမရှိအောင်လုပ်မယ်တဲ့။နောက်ထရမ့်ကတော့ဒရီသားဖျက်ချခွင့်ကိုမပေးချင်ပါဘူး
။ And people are trauma akua သူကတော့ abortion ကို he doesn't want no abortion. ရူဒါလူငယ်ဆိုတော့လူငယ်ဖက်ကနေကြည့်တယ် cuz akua ရူဒါ college student and college student pitlo like a pain and mesh ma be pesan tong ya de so ro a lot de ma lo bu so ro a ne rooted inflation akwa yan like it's cost a lot living a yan cost de so a jong bruda inflation o ma jai bu a jong aku a pin ma myo de chi de pe pyo ko ye country ma be ha kaung de be better kaung de a myo pe pyo international pe ma so ne kaung ma la good leader pin nai ma la so ro a chi de bruda ro
သူတို့တယောက်ရဲ့ဒီ mass ဖြစ်ရုံနဲ့ campaign တွေရောဘလောက်ထိပေါ့နော်ထဲထဲဝင်ဝင်လေ့လာဖြစ်လဲ Ruth ဖြေပေးပါရှင့
် Rudaro like Bowman အချင်းရှိလို့ရှင်တော့ Bowman GP တဲ့အချင်းမရှိလို့ရှင်တော့တိတ်မကြည့်ဘူးဘူးဒါမဲ့သူတို့ together GP တဲ့
ကျွန်တော်ကတော့ထဲထဲတော့တိတ်လေ့မလာဘူးပေါ့နော်ကျွန်တော်ကတော့အများလူငယ်ဆိုတော့လည်းအများဆုံးက TikTok ဆိုမှာပဲပေါ်တာပေါ့နော်ဒါပေမဲ့ TikTok ပေါ်မှာပေါ်တာကလည်းအကုန်လုံးအမှမဟုတ်ဘူးဆိုတော့လေကျွန်တော်လည်းကြည့်တာပေါ့ပြန်ပြီးတော့ news ထဲမှာကြည့်ရပါလေနော
်ဆိုတော့အခုတော့ဒါပထမဆုံးချိန်နှစ်ယောက်စလုံးကမဲပေးကြပြီပေါ့လေဆိုတော့အခုလိုမျိုးကိုထဲလိုက်တဲ့မဲကြောင့်ပေါ့နော်ကိုဖြစ်ရှင်တဲ့ဒီအပြောင်းလဲတွေဖြစ်လာမယ်ဆိုတော့ယုံကြည်ချက်ကဘယ်လောက်ရှိလဲရှင်ကို name စပြီးတော့ပြောပြပ
ါကျွန်တော် voting တယောက်ဆက်တော့တိတ်ဘယ်လိုပြောမလဲ important ပေါ့လေနော်ဒါပေမဲ့ကျွန်တော်တို့ vote အကုန်လုံးပေးမှာပဲအကုန်လုံးအများ important လေပေါ့လေ
so Ruth ကဘလို့ထင်လဲကိုကအခုလိုမျိုးကိုပေးလိုက်တဲ့မဲကမဲကြောင့်ပေါ့နော်အပြောင်းလဲတွေဖြစ်လာမယ်လို့ယုံကြည်လားရှင
့် Ruth တော့ယုံကြည်တယ်ဘာလို့လဲဆိုတော့အခုလူငယ်တွေဟိုဟိုနဲ့ပြောလိုမျိုးပဲအခုကလူငယ်တွေတဲ့ပို့ပေးလာတယ်ပြီးပြီးတော့လူကြီးတွေတဲ့ပို့ပေးလာတယ်ဆိုတော့ Ruth voted confident at all like 100% I'm confident that it will my vote matter
ကျွန်မပေးလိုက်တဲ့မဲကအရေးကြီးတယ်လို့ယုံကြည်ပါတယ်။ဘာလို့လဲဆိုတော့မဲပြတိုင်းကအရေးကြီးလို့ပါ။မဲပေးတာကကိုယ့်ရဲ့သဘောထားထောက်ခံမှုကိုပြရနိုင်ဖို့ထိရောက်တဲ့နည်းလမ်းတစ်ခုပါ။ဘာကိုပဲထောက်ခံမဲပေးတဲ့အတွက်ကြီးမားတဲ့အပြောင်းလဲတွေဖြစ်သွားနိုင်တဲ့အာမခံချက်ရှိပါတယ်
။ကိုယ့်ရဲ့ဒီပတ်ဝန်းကျင်ပေါ့အကြောင်းမှာပဲဖြစ်ဖြစ်ဒီကိုယ်တငယ်ချင်းနေကြတဲ့မှာရောအခုလိုမျိုးဒီရွေးကောက်ပွဲသမရရွေးကောက်ပွဲကိုမဲပေးဖို့အတွက်ဘလောက်ထိလူတွေဟိုတက်တက်ကြွကြွရှိလဲအရင်မဲပေးကျင်တဲ့စိတ်တွေရှိကြတာမြင်ရလဲရှင
့် Rudo Shimaro like Asian day Pipi ro the child ကနေလာတဲ့လူတွေကတော့ main focus တယ် Pipi ro တို့ကတော့အများပေးကြတယ်ဒါပေမဲ့အခု US like American day သူတို့ကတော့တော့တိတ်မပေးကြဘူးဘာလို့လဲဆိုတော့သူတို့ကနေတိတ်မသူတို့ကတော့ like အော်ငါနဲ့မဆိုင်သေးဘူးဒီဟာငါရဲ့
လောလောဆယ်သူတို့အလုပ်မဟုတ်တူဘူးလို့ထင်နေကြတာပ
ါဒီနေ့မှာတော့ early voting မှာပေါ့လေနော်လူငယ်အရမ်းများတယ်ကျွန်တော်မထင်ပါဘူးနော်မထင်ဘူးပေါ့အခုတော့ early voting မှာတော့လူငယ်ရမ်းများတယ်ဒါပြီးတော့နောက်တစ်ခုက first time voter ကိုဦးစားပေးရတယ်ပေါ့လေသူတို့ဦးစားပေးပြီးတော့ဒီလိုမျိုး vote မယ်ဒီလိုမျိုးတွားမယ်တွားတဲ့အနေနဲ့ပေါ့လေနော်သူတို့အကုန်ပြပေးရတယ်ပေါ့
so it was my first time voting and then through twice my through Throw ချမှာ throw မေးတာပေါ့ they are near first time voting လာဒါမှမဟုတ်လို့ရှင်တော့ have you voted before မေးတယ် and Rita it's my first time vote throw ပြောလိုက်တယ် and throw like a go long like everybody let's all clap for her it's first time voter in the building so ပြ throw တော့အရင်ပြောပေးတယ် cuz throw ပြ Rita လူငယ်ဆိုတော့ throw လူငယ်တွေ throw ပို့ပို့တွေ့ချင်တာပေါ့
American တကောင်ချင်းစစ်တမ်းတွေကိုတုံ့သက်ချက်အရအခု2024သမ္မတရွေးကောက်ပွဲမှာပထမဆုံးအကြိမ်မဲပေးပိုင်ခွင့်ရှိသူလူငယ်၈တန်းလောက်ရှိတယ်လို့ Washington Post သတင်းစာကြီးကပြောထားပါတယ်။မြို့တော် Washington DC နဲ့ပြည်နယ်တချို့မှာရွေးကောက်ပွဲနေ့မတိုင်ခင်တည်းကကြိုတင်မဲပေးနိုင်ကြတာမို့ကြိုတင်မဲပေးထားပြီးသားလူငယ်တွေလည်းတန်းနဲ့ရှိကြပါရဲ့ရှင်။ကျွန်မစုမြတ်မော်ပါ
ဒါကတော့ဒါမဆုမြတ်မွန်တင်ဆက်သွားတဲ့လူမှုရှုခင်းအစီအစဉ်မှာကျမတို့မနေ့ပြန်မှကျင်းပမယ့် American သမ္မတရွေးကောက်ပွဲအတွက်ဒီမဲပေးကြမယ့်ဒီမဲပေးခဲ့ကြတဲ့သူတွေရဲ့ဒီအမြင်တွေသဘောထားအမြင်တွေကိုနားဆင်ခဲ့ကြတာပါကျမတို့ VOA မြန်မာပိုင်းကနေပြီးတော့နေ့စဉ်တိုက်ရိုက်ထုံးလွှင့်နေတဲ့အချိန်တွေကတော့မြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီမှာထုံးလွှင့်တယ်လို့မနေ့6:00နာရီကနေ 9:00 နာရီမှာလဲကျမတို့ VOA မြန်မာပိုင်းကအစီအစဉ်တွေကိုတိုက်ရိုက်တင်ဆက်နေပါတယ်အခုတော့စီးပွားရေးကဏ္ဍကိုကြည့်ရအောင်ပါဒီတစ်ပတ်မတ်တိန်ကြီးထိုက်ရဲ့စီးပွားရေးကဏ္ဍကိုပြန်ပြီးတော့ထုံးလွှင့်ပါရှင်
American Democrat ရော Republican ရောမဲဆန္ဒရှင်အားလုံးတသဘောတည်းရှိကြတဲ့ကိစ္စများရှိလားဆိုရင်တော့ရှိတယ်လို့ပြောရမှာပါ Virginia ပြည်နယ်ကမဲဆန္ဒရှင် James Russell ကအခုလို့ပြောပါတယ
် The seed prices keep increasing by
25 cent 50 cent နဲ့ဈေးနှုန်းတွေကတဖြည်းဖြည်းတက်လာပါတယ်ရှိတဲ့ငွေနဲ့လောင်းငါဖို့ကမလွဲတော့ပါဘူး
နိုဝင်ဘာလရွေးကောက်ပွဲအကြိုကာလမှာပြိုင်ဘက်နှစ်ဦးဖြစ်တဲ့ဒုတိယသမ္မတ Kamala Harris နဲ့သမရာဟောင်းဒေါ်နယ်ထရန့်တို့နှစ်ဦးစလုံးကငွေကြေးဖောင်းပွားမှုအရေးကိုအာရုံစိုက်ထားကြပါတယ်။ဒီမိုကရက်သမရာလောင်းဒုတိယသမရာကမလာဟဲရစ်ကတော့အစားအသောက်နဲ့စားသောက်ကုန်တွေမှာစိတ်ချိုက်ဈေးနှုန်းပြောင်းလဲမှုကိုပြည်ထောင်စုအဆင့်တန်းမြစ်ဖို့နောက်တစ်နှစ်သားကလေးငယ်တဦးအတွက်အမိသားစုကိုဒေါ်လာ6000အခွန်လျှော့ပေးရေးနောက်ပထမဆုံးအကြိမ်အိမ်ဝယ်မဲ့သူတွေအတွက်ဒေါ်လာ2000ကျွဲကျော်ပေးမဲ့အစီအစဉ်တွေကိုဒုတိယသမ္မတကမလာဟဲရစ်ကကြေညာထားပါတယ်။စီးပွားရေးမူဝါဒနဲ့ပတ်သက်ပြီးသူမရဲ့ပထမဆုံးမိန့်ခွန်းမှာဝင်ငွေနည်းနဲ့လူလက်တန်းစားအမေရိကန်တန်းတရာကျော်အတွက်အခွန်ဖြတ်တောက်မှုအပါအဝင်အဆိုပြုချက်တွေကိုကမလာဟဲရစ်ကပြောဆိုခဲ့တာဖြစ်ပါတယ်။မဲဆန္ဒရှင်အများပြရဲ့စွန့်ရင်ချက်တွေဖြစ်တဲ့အိမ်ဈေးနှုန်းနဲ့စားသောက်ကုန်ဈေးနှုန်းကြီးမြင့်မှုကိုကင်တွယ်မဲ့အစီအစဉ်တွေကိုမင်းကိုမှထည့်သွင်းပြောဆိုပါတယ်။လာမယ့်နိုဝင်ဘာလသမ္မတရွေးကောက်ပွဲမှာအနိုင်ရရေးအတွက်သူမနဲ့သမ္မတဟောင်းဒေါ်နယ်ထရန့်တို့ကြားအကြိမ်နဲ့ရှင်ပြိုင်နေရတဲ့မြောက်ကယ်ရိုလိုင်းနာပြည်နယ်ရာလီကမဲဆွယ်စည်းရုံးပွဲတစ်ခုမှာဒုတိယသမ္မတဟဲရစ်ကအခုလိုပြောဆိုခဲ့တာလည်းဖြစ်ပါတယ်။
When I am elected president, I will make it.
ဒီကောက်ခံသမ္မတဖြစ်လာတဲ့အခါမှာအမေရိကန်အားလုံးအတွက်ကုန်ကျစရိတ်တွေလျှော့ချပြီးစီးပွားရေးပိုပြီးလုံခြုံမှုရှိလာစေဖို့ထိတ်တန့်ဦးစားပေးတခုအနေနဲ့ဆောင်ရွက်ပါမယ်
။အဓိကအသားထုတ်လုပ်ငန်းကြီးတွေကိုပြစ်မှတ်ထားပြီးလုပ်ငန်းကြီးတွေစိတ်ကြိုက်ဈေးမြင့်မှုကိုပြည်ထောင်စုအနေနဲ့တားမြစ်ဖို့လဲဒုတိယသမ္မတကမလာဟဲရစ်ကအဆိုပြုပါတယ်။သမ္မတဟောင်းဒေါ်နယ်ထရန့်ကတော့
Does anyone here feel richer under
Kamala Harris? Kamala Harris ne Kamala Harris ne cricket joro lethe ma po bi chan da la le lo tin ne du mya shi ba da la Kamala Harris ne cricket joro lethe ma zee cha la da mya shi ba da la
Tamara Houghton ne Trump ga do longan ni atwe kong cha sei mya sei de si mye si kan rue ko phe sha pe kong sin nong cha aw lo pho season tha chang pyo ba de da bi me a the sei ko do ma pyo ba bu da a pyin yin nan ne tabawa dan gwe thau lo mu ko to myin pe ကုန်စည်နှုန်းကြီးမြင့်မှုကိုတိုက်ဖြတ်မယ်အကြောင်းသမ္မတဟောင်းထရန့်ကပြောပါတယ်။ဘိုင်းပါတီစင်ပေါ်လစီစင်တာကစီးပွားရေးမူဝါဒအစီအစဉ်ရဲ့တွဲပက်ညွှန်ကြားရေးမှူးအန်ဒရူးလော့ကဇူးငါနေအခုလို့ပြောပါတယ်
။ It is highly unlikely that any single
policy လက်ရှိငွေကြေးဖောင်းပွားမှုအစဉ်ကနေစီးပွားရေးအတွက်ဗဟိုဘဏ်ရဲ့ရေရှည်ရည်မှန်းချက်ဖြစ်တဲ့နှစ်ရာခိုင်နှုန်းအထိငွေကြေးဖောင်းပွားမှုကိုရှော့ချတဲ့နေရာမှာသမ္မတတဦးရဲ့မူဝါဒတစ်ခုတည်းနဲ့ထိထိရောက်ရောက်တက်ရောက်မှုရှိဖို့ဆိုတာကတော့အတော်လေးမဖြစ်နိုင်ပါဘူ
းဇူလိုင်လမှာငွေကြေးဖောင်းပွားမှုက300ခိုင်နှုန်းအထိကျဆင်းခဲ့ပြီးဒါဟာဆိုရင်2020ခုနှစ်မတ်လနှောင်းပိုင်းပထမဆုံးအချိန်ဖြစ်ကျဆင်းခဲ့တာဖြစ်ပေမဲ့အမေရိကန်ပြည်သူတွေမှာတော့အထင်အားနေစေဖြစ်ပါတယ် လက်လျက်ရောင်တိုးလာပြီးအလုပ်လက်မဲ့လဲကျဆင်းလာပြီးစီးပွားရေးပညာရှင်အများစုကစီးပွားချမှုနဲ့ပတ်သက်ပြီးသတိပေးပြောဆိုတာမရှိတော့ပါဘူးဒါပေမဲ့လဲစီးပွားရေးတစ်ခုလုံးကြန့်ခိုင်မှုအရေးကတော့မဲဆန္ဒရှင်တွေရဲ့အဓိကစိုးရိမ်ချက်တစ်ခုဖြစ်ရှိနေပြီးမဲဆွယ်စည်းရုံးမှုတွေမှာလဲအဓိကထိုးနှက်စရာအချက်ဖြစ်နေပါတယ် Republican သမ္မတလောင်းတော်နဲ့ Trump က
We're not going to let this incompetent socialist lunatic.
ဒီချင်းမရှိအသိဉာဏ်မဲ့တဲ့ socialist တွေကျွန်တော်တို့စီးပွားရေးကိုနောက်ထပ်လေးနှစ်ဆက်လက်ဖျက်ဆီးခွင့်မပေးပါဘူး။ကျွန်တော်တို့နိုင်ငံဖျက်ဆီးသွားပါလိမ့်မယ်
။ Harris ကတော့
Compare my plan with what Donald Trump intends to do.
Donald Trump လုပ်ဖို့ရည်ရွယ်ထားတဲ့အစီအစဉ်နဲ့ကျမရဲ့အစီအစဉ်ကိုနှိုင်းယှဉ်ကြည့်ပါ။သူကဂရေကျယ်တထေးကြီးတွေလိုတစ်နေပြီးတစ်နေအကြီးအကျယ်အခွင့်လျှော့ပေးဖို့စီစဉ်ထားပါတယ်။စီးပွားရေးလုပ်ငန်းကြီးတွေရဲ့အခွင့်ကိုလည်းဒေါ်လာ1 trillion ကျော် short ချဖြတ်တောက်ဖို့စီစဉ်ထားပါတယ
်။ဝန်ဆောင်မှုလုပ်ငန်းတွေနဲ့ဟိုတယ်လုပ်ငန်းတွေကလုပ်သားတွေရတဲ့ပေါက်စုငွေအပေါ်မှာလည်းပြည်ထောင်စုအခွန်ကိုဖယ်ရှားပေးဖို့သမ္မတလောင်းနှစ်ဦးစလုံးကကတိပေးကြပါတယ်။ဒီအဆိုပြုချက်ဟာဆိုရင်ပေါက်စုငွေမရကြတဲ့ fast food အလွယ်စားစားတောက်ဆိုင်ကဝန်ထမ်းတွေဒါမှမဟုတ်လည်းဝင်ငွေနဲ့လုပ်သားတွေအတွက်အထောက်အကူမဖြစ်သလိုကုန်ကျစရိတ်များပြီးအလွဲသုံးစားလုပ်လာနိုင်တယ်လို့လည်းသုံးသပ်သူတွေကဝေဖန်ကြပါတယ်။အခွန်မူဝါဒစင်တာကအကြီးအကဲပညာရှင်စတီဗင်ရော့ဆန်သဲကအခုလိုပြောပါတယ
် How can we be sure that it's deserving working people
လူပေါင်းများစွာကသူတို့ရဲ့အပိုးစုကျင်းနဲ့လုပ်ငန်းဆောင်ရွက်မှုအခကျင်းငွေတွေကိုပေါက်စုငွေလိုလုပ်ပြီးသူတို့အတွက်အခွန်ကင်းလွတ်ခွင့်ဖွင့်ပေးသလိုမဖြစ်အောင်ဘယ်သူတွေခံစားခွင့်ရှိသလဲဆိုတာကိုဘယ်လိုသတ်မှတ်ကြမှာလဲ
အရင်ကတော့အဓိကကျတဲ့စီးပွားရေးကိစ္စတွေမှာထရန့်ကိုမဲဆန္ဒရှင်တွေကပိုပြီးတော့ကြိုက်ကြပါတယ်။လက်ရှိသမ္မတဂျိုးဘိုက်ဒန်ထက်ထရန့်လက်ထက်မှာဗန္ဒာရေးပိုပြီးကောင်းလာလိမ့်မယ်လို့အမေရိကန်တွေကရှုမြင်ကြောင်းလူမှုသဘောထားစစ်တမ်းအတော်များများကဖော်ပြချပါတယ်။ဒါပေမဲ့လည်း Financial Times သတင်းစာနဲ့ Michigan တက္ကသိုလ် Rock စီးပွားရေးချောင်းတို့ပူးတွဲကောက်ယူတဲ့သုတေသနစစ်တမ်းမှာတော့ကမလာဟဲရစ်လက်ထက်မှာစီးပွားရေးပိုကောင်းမယ်လို့ယုံကြည်သူ40နှစ်ရာဂိုင်နှုန်းရှိလာပြီးဒီရေအတွက်ဟာဆိုရင်ပြီးခဲ့တဲ့ဇူလိုင်လအတွင်းလက်ရှိသမ္မတဘိုင်ဒန်ရရှိခဲ့တာထက်ခုနှစ်မှတ်ပိုတိုးလာတာဖြစ်ပါတယ်ရှင
်မတ်တင်ဂီတိုင်းတင်ဆက်သွားတဲ့စီးပွားရေးကဏ္ဍကိုပြန်လည်ထုတ်လွှင့်ခဲ့တာပါတနင်္လာနေ့ညချမ်း VOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းအချင်းချုပ်ကိုမက်ခင်လေးကပြောပြမှာပါရှင်
အမေရိကန်မှာရွေးကောက်ပွဲကျင်းပဖို့တရက်တာလိုတော့တဲ့အချိန်နောက်ဆုံးနေမှာအကြိမ်နဲ့ရှင်ပြန်ရမယ့်ပြည်နယ်တွေမှာသမ္မတလောင်းတွေအပြိုင်ဆိုင်မဲဆွဲကြရတော့မှာဖြစ်ပါတယ်။ Democratic Party ကဒုသမ္မတကမလာဟဲရစ်ကတော့ရွေးကောက်ပွဲရလဒ်ကိုအဆုံးဖြတ်ပေးရမှာအရေးကြီးလိမ့်မယ်လို့ခန့်မှန်းထားတဲ့ Pennsylvania ပြည်နယ်မှာဒီကနေ့စီယုံရင်စီမှာဖြစ်တယ်လို့သမ္မတဟောင်းထရမ့်ကလည်း Pennsylvania ပြည်နယ်ရဲ့မြို့နှစ်မြို့မှာမဲဆွဲဖို့ရှိနေပါတယ်။မြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒီသတင်းပတ်ထဲတရုတ်နိုင်ငံတွားရောက်မှာဖြစ်ကြောင်းနှစ်နိုင်ငံတာဝန်ရှိသူတွေကအတည်ပြုလိုက်ပါတယ်မဲကောင်မြေဝမ်း၅နိုင်ငံဖြစ်တဲ့ကမ်ဘောဒီးယားလာအိုမြန်မာထိုင်းဗီယက်နမ်နဲ့ဗီယက်နမ်နိုင်ငံကခေါင်းဆောင်တွေနဲ့အတူအာရှဖွံ့ဖြိုးရေးဘဏ် ADB ဥက္ကဋ္ဌတို့ထိပ်သီးစည်းဝေးအတွက်ဖို့ဖိတ်ကြားထားတာဖြစ်ကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကဒီကနေ့ပေကျင်းမြို့တော်သတင်းစာရှင်းလင်းပွဲမှာပြောသွားပါတာတရုတ်နိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပမယ့်အထမအကြိမ်မြောက်မဟာမဲခေါင်ဒေတာကွဲထိပ်သီးအစည်းအဝေးနဲ့တခြားဒေတာဆိုင်ရာအစည်းအဝေးတွေအတွက်စစ်ကောင်တက်ရောက်မှာဖြစ်ကြောင်းလဲစစ်ကောင်စီဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံဘက်ကမြေရှားတပ်ထုတူးဖောက်ခွင်တွေပိတ်ပင်ထားပြီးတော့နောက်ထပ်ကုန်ကျန်းတွေမတင်ပို့နိုင်တဲ့အတွက်ကမ္ဘာမြေရှားတပ်ထုဈေးတက်သွားနိုင်တဲ့အကြောင်းလုပ်ငန်းရှင်တွေခန့်မှန်းထားတာကို Global Times သတင်းစာမှာရေးသားထားပါတယ်။ကချင်ပြည်နယ်ချီဖွေမြို့နယ်တွေကပန်ဝါဒေတာမှာမြေရှားမိုင်းတွင်းတွေကိုစက်တင်ဘာလဇန်ကလေးကပိတ်သိမ်းထားပြီးပြန်လေတူးဖော်ခွင့်မရတဲ့ကြောင်းဒေသခံတပ်ထုတွင်လုပ်ငန်းရှင်တွေက VOE ကိုပြောဆိုထားတာရှိပါတယ်။ကမ္ဘာဈေးကွက်ထဲကိုတင်ပို့တဲ့မြေရှားတပ်ထု50ရာခိုင်နှုန်းကျော်ဟာမြန်မာနိုင်ငံကထွက်တာဖြစ်ပြီးစမတ်ဖုန်းတွေကွန်ပျူတာတွေကအစလျှက်စစ်ကားထိခေတ်သစ်နည်းပညာနဲ့လူသုံးကုန်ပစ္စည်းတွေနဲ့စစ်လက်နက်ပစ္စည်းတွေထုတ်လုပ်ရမှာအသုံးပြုတဲ့တပ်ထုတပ်18မျိုးအုပ်စုပါဝင်ပါတယ်ရှင်။
ကျေးဇူးတင်ပါတယ်ရှင်။သတင်းအချင်းချုပ်ကိုမက်ခင်လေးကပြောပြသွားတာပါ။ဒီကနေ့ညအစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုဆန်ကျော်ပါရှင်။အတန်ဖန်းအင်ဂျင်နီယာကတော့ El Santo ဖြစ်ပါတယ်။ရုပ်တံအင်ဂျင်နီယာကတော့ Joel K ပါရှင်။ VOE မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ကိုစိတ်နှပြကျမ်းမာချမ်းသာပြီးတော့ BND ရဲ့အသွေအသွေကနေလည်းကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။ကျမအင်ဂျင်နိုင်ပါ
This program has come